Welcome to the Voice of America in Burmese.
ပေကင်းကျမ်းမှာမင်္ဂလာရှိတဲ့မနက်ခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရ2022ခုနှစ်ဒီဇင်ဘာလ17ရက်တနင်္ဂနွေနေ့မနက်ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတူ3249လိုင်းလက်190နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဖြည့်ဆွက်ပြီးဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ။ဒီနေ့မနက်ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာထိုင်းမြန်မာနယ်စပ်ကမေလာဒုက္ခသည်စခန်းမှာလူ့အခွင့်အရေးခံစားခွင့်နေ့အတွက်ဆန္ဒပြခဲ့ကြသလိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာလည်းမြန်မာပြည်ကလူ့အခွင့်အရေးအတွက်အဝေးရောက်မြန်မာတွေကဆန္ဒပြခဲ့ကြပါတယ်ဒါအပြင်ဒီဇင်ဘာလ10ရက်နေ့မှာပဲနော်ဝေးနိုင်ငံအော့စလိုမြို့မှာငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေကိုဆုချီးမြှင့်ခဲ့သလိုရုရှားကယူကရိန်းပေါ်ကျူးကျော်ခဲ့တာကိုလည်းကန့်ကွက်ရှုံချခဲ့ကြပါတယ်။အဲဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါကိုစောမိုးကျော်ရေသတင်းတွေပြီးမှသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ပေးမှဖြစ်ပါတယ်။အဲ့ဒီထဲကကြားရမှာတစ်ခုကတော့
တိုင်းနယ်လည်းနိုင်ငံတော်လည်းတဖွဲ့ပြီးတဖွဲ့သူဒီလိုပဲလေချောင်းစစ်စင်ရေးကိုအသုံးပြုပြီးတော့မှသူရနိုင်မယ်နိုင်မယ်ထင်တဲ့နေရာကိုသူလိုက်ပြီးတိုက်နေလို့ပဲကျွန်တော်တို့ထင်ပါတယ
် PNL တအောင်ပလောင်နယ်မြေအနီးကိုစစ်ကောင်စီတပ်ဖွဲ့တွေကလေချောင်းအင်အားသုံးပြီးတိုက်ခတ်လာတဲ့အကြောင်းသတင်းအပြည့်စုံကိုနားဆင်ကြရမှာဖြစ်ပါတယ်အဲဒီနောက်မြန်မာပြည်တဝမ်းကလူအခွင့်အရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့တို့အတန်အပါဝင်ဒီမိုကရေစီနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။ကဲကိုစောမိုးကျော်ရေအခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခင်ဗျားနဲ့ကျွန်တော်ပြောပြကြအောင်လားဗျာ
။ဟုတ်ကဲ့ပါခင်ဗျာ။2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲကိုစနေနေ့ကနော်ဝေးနိုင်ငံအော့စလိုမြို့မှာကျင်းပခဲ့ပြီးဒီနေ့ဆုရတဲ့ယူကရိန်း၊ရုရှား၊ဘယ်လာရုစ်နိုင်ငံတွေကနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတရားမျှတတဲ့ကဘာကြီးဖြစ်ရေးဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့ကြသလိုရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းကန့်ကွက်ရှုံချခဲ့ကြပါတယ်
။ Авторитаризму и демократии. Мы боремся за можливість будувати державу.
ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံနှစ်ခုအကြာဖြစ်နေတဲ့စစ်ပွဲမဟုတ်ပါဘူးစနစ်နှစ်ခုအကြာဖြစ်နေတဲ့စစ်ပွဲပါအာနာရှင်စနစ်နဲ့ဒီမိုကရေစီစနစ်အကြာဖြစ်နေတဲ့စစ်ပွဲပါလို့ယူကရိန်းကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့အော်လစ်ဆန်ဒါမတီချက်ကပြောဆိုသွားတာဖြစ်ပါတယ်ဒါအပြင်ရုရှားကယူကရိန်းမှာတင်ပိုက်ထားတဲ့နယ်မြေတွေကိုအတိမတ်ပြုမယ်ဆိုရင်ငြိမ်းချမ်းရေးအတွက်ဆွေးနွေးမယ်ဆိုတာကိုသူမကလက်မခံပဲပယ်ချခဲ့ပါတယ်ငြိမ်းချမ်းရေးအတွက်တိုက်ပွဲဝင်နေဆိုတာရန်သူရဲ့ဖိအားပေးတာကိုအလျှော့ပေးတာမဟုတ်ဘူးလို့သူကပြောဆိုပါတယ်ဒါအပြင်ကျူးကျော်တိုက်ခိုက်ခံရတဲ့နိုင်ငံတနိုင်ငံဟာလက်နက်ချုံနဲ့ငြိမ်းချမ်းရေးမရနိုင်ပါဘူးလို့လည်းသူကပြောဆိုခဲ့ပါတယ်ယူကရိန်းလူ့အခွင့်အရေးဖွဲ့ဖြစ်တဲ့ Ukraine Center for Civil Liberty ကခေါင်းဆောင်တဦးဖြစ်တဲ့ Alexander Mitrovichev နဲ့ဟာ2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်ရုရှားကလူအခွင့်အရေးအဖွဲ့ဖြစ်တဲ့ Memorial နဲ့ Belarus ကလူအခွင့်အရေးခေါင်းဆောင်ဖြစ်သူ Elis Blisti တို့နဲ့အတူငြိမ်းချမ်းရေးဆုကိုရရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေနေ့အစောပိုင်းကရုရှားတပ်တွေကနေ drone အဝေးထိန်းလေယာဉ်တွေနဲ့တိုက်ခိုက်ခဲ့တဲ့အတွက် Ukraine နိုင်ငံတောင်ပိုင်း Odessa မြို့နဲ့အနီးဝန်းကျင်ဒေသတွေမှာလျှက်စစ်မီးတွေပြတ်တောက်ကုန်တယ်လို့ဒေသအာဏာပိုင်တွေကပြောပါတယ်ပြစီမှုအတိုင်းအတာကြောင့်အရေးကြီးတဲ့အခြေခံအဆောက်အုံတွေကလွဲလို့တမျိုးလုံးလျက်စမီပြတ်တောက်နေပြီးတမျိုးလုံးလျက်စမီပြတ်တောက်နေပြီးလို့ Odessa မြို့တော်ဝင် Grandeli Trukhanov ကသူ့ရဲ့ Facebook မှာရေးသားထားပါတယ်။ဒါအပြင် Odessa ဒေသဆိုင်ရာအုပ်ချုပ်ရေးမှူး Maske Machanko ကလည်းသူတို့ယူကရိန်းတပ်ဖွဲ့တွေကပင်လယ်နက်ပေါ်ဖြတ်တန်းပြန်တန်းလာတဲ့ drone နှစ်စင်းကိုပြတ်မှတ်မရောက်ခင်ပြစ်ချနိုင်ခဲ့ကြောင်းပြောပါတယ်။ပြခဲ့တဲ့တောက်ကြာနဲ့စနေနေ့တွေကယူကရိန်းနိုင်ငံအနှံ့ကိုရုရှားတပ်တွေကရော့ကက်ဒုံးကျည်60ကျော်နဲ့လေကြောင်းကနေအကြိမ်20ကျော်တိုက်ခိုက်ခဲ့ကြောင်းယူကရိန်းစစ်ဘက်ကသတင်းထုတ်ပြန်ပါတယ်။ဗ ဘတ်ပုတ်ခရိုင်မှာဆိုရင်လူရေထူထပ်တဲ့နေရာ20ကျော်ဟာအဲ့ဒီလိုတိုက်ခိုက်ခံရကြောင်းလဲယူကရိန်းစစ်ဘက်ဆရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာရိုဇာလင်စကီးကလည်းနိုင်ငံအရှေ့ပိုင်းဒွန်ညက်နဲ့လူရှန့်ဒေသတွေမှာရှေ့တန်းမှာရှိကြတဲ့မြို့အတော်များများဟာအခြေအနေတွေအလွန်မင်းအခက်အခဲအဆိုးဝါးတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမှာဘာသာရေးအဖွဲ့အစည်းတွေနဲ့အခြားအဖွဲ့အစည်းတွေကိုလှူဒါန်းတာနဲ့အလူခံတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထိတ်ထုတ်ကတ်တတ်တဲ့ဥပဒေတရက်ကိုစနေနေ့ကဂျပန်လွှတ်တော်မှာပြဋ္ဌာန်းလိုက်ပါတယ်။လက်ရှိဒီဥပဒေဟာလက်ရှိအာဏာရပါတီနဲ့ဆက်ဆက်မှုတွေရှိနေတယ်လို့ဆွတ်ဆွဲခံရတဲ့ Unification Charge ကိုအဓိကဥတီတယ်လို့သတင်းတွေမှာသုံးသပ်ဖော်ပြပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေအသက်ခံရတဲ့ကိစ္စနဲ့ဆက်ဆက်ပြီးဂျပန်အာဏာရ Liberal Democrat Party နဲ့တောင်ကိုရီးယားအခြေစိုက်ခရီးယန်သာသနာပြုအဖွဲ့ဖြစ်တဲ့ Unification Charge တို့ဆယ်စုနှစ်နဲ့ချီကြာပတ်သက်ဆက်နွယ်နေတာတွေလူသိရှင်ကြားထွက်ပေါ်လာခဲ့ပါတယ်။ဒီကိစ္စကိုဖြစ်ရှင်းကင်တွယ်မှုနဲ့ပတ်သက်ပြီးလက်ရှိဝန်ကြီးချုပ်ဖူမီယိုကီရှိဒါအပေါ်ဝေဖန်မှုတွေပေါ်ပေါက်ခဲ့ပြီးလူထုထောက်ခံမှုကြဆင်းစေပါတယ်။ဒီအခြေအနေတွေကိုရှော့ချနိုင်ဖို့ဝန်ကြီးချုပ်ကီရှိဒါကလှုံ့ဆော်ခဲ့ပါတယ်။သူ့ရဲ့ဝန်ကြီး3ဦးကိုလည်းအသစ်ပြောင်းလဲခန့်အပ်ခဲ့ပါတယ်။အဲ့ဒီနောက်အခုလိုဥပဒေပြဋ္ဌာန်းမှုတွေထွက်ပေါ်လာတာပါ။ဒီအသစ်ပြဋ္ဌာန်းလိုက်တဲ့ဥပဒေရကိုကိုယ်ယုံကြည်သူတွေအလူရှင်တွေနဲ့မိသားစုဝင်တွေဟာသူတို့လူတန်းထားတဲ့ငွေတွေကိုပြန်လဲရယူနိုင်မှာဖြစ်တယ်လို့ဘာသာရေးအဖွဲ့အစည်းတွေကလည်းယုံကြည်မှုနဲ့ဆက်ဆက်ပြီးအတင်းအကျပ်အလူငွေကောက်ခံတာမျိုးကိုလည်းတားမြစ်ထားပါတယ်
။တရုတ်နိုင်ငံကပြည်တွင်းမှာထုတ်လုပ်တဲ့ခီးသည်တင်ဂျက်လီယင်အသစ်တစ်စီးကိုပထမအဦးဆုံးချိန်ဖြစ်လေချောင်းလိုင်းကိုလွှဲပေးလိုက်ကြောင်းတောက်ကြာနေကကြေညာပါတယ်။လာမယ့်နှစ်အစောပိုင်းမှာတော့အဲ့ဒီလိုလေယာဉ်တွေကိုစီးပွားဖြစ်ထုတ်လုပ်ပြီးပထမအဦးဆုံးအနေနဲ့ပြသနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်။တရုတ်နိုင်ငံကအခုသူတို့ထုတ်လုပ်လိုက်တဲ့ C919 ဂျက်လေယာဉ်ဟာအမေရိကန်ကထုတ်လုပ်တဲ့ Boeing 737 Max လေယာဉ်ကိုရှင်းပြိုင်နိုင်လိမ့်မယ်လို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအဲ့ဒီလေယာဉ်ရဲ့အစိတ်အပိုင်းအများစုဟာနိုင်ငံခြားကနေတင်သွင်းကြတာဖြစ်ပါတယ်။အခုပထမဆုံးပြသတဲ့ခီးသည်တင်ထိုင်းကုန်164ကုန်ပါအဲ့ဒီလေယာဉ်ကိုတရုတ်အရှေ့ပိုင်းလေကြောင်းလိုင်း China Eastern Airline ရှန်ဟိုင်းလေဆိပ်မှာအခမ်းအနားနဲ့လွှဲပြောင်းပေးလိုက်ကြောင်းနိုင်ငံပိုင်မီဒီယာတွေကဖော်ပြကြပါတယ်။တရုတ်နိုင်ငံမှာအမေရိကန်လုပ် Boeing 737 Max ခီးသည်တင်လေယာဉ်နှစ်ကြိမ်ပြတ်ကျခဲ့ပြီးတဲ့နောက်2019ခုနှစ်ကစပြီးပြန်တန်းခွင့်တွေကိုရပ်ဆိုင်းထားပါတယ်။တရုတ်စစ်ဆေးရေးဌာနကအဲ့ဒီထဲမှာခွင့်ပြုချက်ပေးလိမ့်မယ်လို့ဒီနှစ်ထဲမှာခွင့်ပြုချက်ပေးလိမ့်မယ်လို့ Boeing ကုမ္ပဏီဘက်ကနေပြီးခဲ့တဲ့ဇွန်လကပြောဆိုပေးမယ်လဲအခုချိန်ထိခွင့်ပြုချက်မရရှိသေးပါဘူးခင်ဗျာ။
American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ထိုင်းမြန်မာနယ်စပ်မှာရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာနှစ်ပေါင်း20ကျော်လောက်ထပ်ပေါက်မရှိဘဲနေထိုင်နေကြရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာသူတို့ရဲ့ကလေးတွေရဲ့အနာဂတ်ကင်းမဲ့နေတာတွေအပါအဝင်တတိယနိုင်ငံတစ်ခုခုမှာခိုးလုံငွေပေးဖို့အတွက်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေမှာဆန္ဒပြခဲ့ကြပါတယ်လူ့အခွင့်အရေးကြီးညာစာလန်းကအချက်3ချက်လောက်ကိုသူတို့ကိုပေးဖို့ဆန္ဒပြခဲ့တာဖြစ်တယ်လို့ဆန္ဒပြဒုက္ခသည်တူကပြောဆိုပါတယ်
လူကြီးနဲ့ပတ်သက်ပြီးချက်300ရှိတယ်ဒီအိုက်ထဲကနေပြီးတော့ကျွန်တော်တို့လူကြီးနဲ့ချက်လေး300ကိုတောင်းဆိုတာပေါ့နော်အမှတ်တကတော့ကျွန်တော်တို့သူသားတယောက်အနေနဲ့ပေါ့နော်သူနေထိုင်တဲ့နေရာနေချားနေရာကိုလျလော့စွာသွားလာခွင့်ဒုတိယချက်ကကျတော့မိမိကျိုင်းနဲ့တရားနိုင်ငံကိုခိုးလို့ခွင့်တောင်းဆိုခွင့်နောက်တတိယချက်ကတော့ကိုယ့်ရဲ့ခံစားချက်တွေခင်မြင်ယူဆချက်တွေကိုလျလော့စွာဝေမျှခွင့်ပြုပြီးလို့ပေါ့နော်အဲ့ဒါကိုဒုက္ခတွေတွေရဲ့ဘဝကိုကိုချင်းစာပြီးတော့မှလူတယောက်ရဲ့ဂုဏ်သိက္ခာရှိစွာနေထိုင်ခွင့်သွားလာခွင့်ဒီခုလုံးကွင်းတွေကိုပြီးဖို့ကျွန်တော် UNHCR ကိုအဓိကကောင်းစင်တက်ပြီးတောင်းဆိုတာပေါ့နော်
ဒုက္ခတွေဒီအနေနဲ့စာဝတ်နေရေးအခက်အခဲတင်မကဘဲကလေးတွေရဲ့အနာဂတ်နဲ့ပညာရေးအတွက်ပါအခက်ခဲတွေရှိတယ်လို့နောက်ထပ်ဒုက္ခတွေတူဦးကလည်းပြောဆိုပါတယ်စာရွက်စာတမ်းအထောက်အထားမရှိတဲ့အတွက်ဒုက္ခတွေဒီအနေနဲ့အပြင်ထွက်ပြီးအလုပ်လုပ်လို့လည်းမရပါဘူးစခန်းထဲမှာပဲနေနေရတာ15နှစ်16နှစ်ရှိသွားပါပြီလို့နောက်ထပ်ဒုက္ခတွေတူဦးကပြောဆိုခဲ့ပါတယ်မေလာဒုက္ခတွေစကမ်းမှာလက်ရှိဒုက္ခတွေ28,908 ဦးရှိပြီးတော့ကရင်အပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73စုနေထိုင်နေပါတယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
။ဒီဇင်ဘာလ10ရက်နေ့စနေနေ့ကနိုင်ငံတကာလူ့အခွင့်အရေးနေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအဝေးရောက်မြန်မာနိုင်ငံသားတွေစုဝေးပြီးမြန်မာလူ့အခွင့်အရေးအတွက်ဆန္ဒပြပွဲတရဆင်နွှဲခဲ့ကြပါတယ်။နိုင်ငံကလူ့အခွင့်အရေးနေ့မှာဆန္ဒပြရတာနဲ့ပတ်သက်ပြီးဥဆောင်ပါဝင်ခဲ့သူကိုနေတင်မြင့်ကအခုလိုပြောပါတယ်
။ပုံရှုံးနေတဲ့ကျွန်တော်တို့လူ့အခွင့်အရေးကိုပြန်ရဖို့အပြင်ပါပြီးကိုကယ်တင်ဆုပ်ဆိုရကျွန်တော်ဆောင်ဖို့နဲ့အတူကျွန်တော်လုပ်ချင်းဖြစ်ပါတယ်။လူ့အခွင့်အရေးကျွန်တော်ဆုံးရှုံးနေတာကျွန်တော်မြန်မာနိုင်ငံမှာ1962ခုနှစ်နောက်ပိုင်းတည်းကဖြစ်နေပါတယ်။အခုကျွန်တော်တို့ဒေါ်ဆန်းစုကြည်တမနာဦးဝင်းနဲ့ဒီမတရားဖမ်းဆီးချင်းထားပြီးများအားလုံးကျွန်တော်အမြန်ဆုံးလွှတ်ပေးဖို့ကျွန်တော်ဥပဒေနဲ့ဖမ်းဆီးထားတာလေးအမြန်ဆုံးကြက်တန့်ပေးဖို့အကြံပေးလုပ်ရက်တွေကိုအမြန်ဆုံးရပ်တန့်ဖို့ဆိုရဲတိုက်တယ်နဲ့ကျွန်တော်လှုပ်ဆောင်ရဖြစ်ပါတယ်ခဗျာ
ဒီဆန္ဒပြပွဲဟာတကုံတက္ကသိုလ်ကျောင်းသား9ဦးအပါအဝင်သေးတန်းချမှတ်ခံရတဲ့ကျောင်းသားပြည်သူတွေနဲ့အတူရပ်တည်ကြောင်းပြသခဲ့တယ်လို့ဒါ့အပြင်အဖမ်းဆီးခံထောင်ချခံရတဲ့ဒေါအောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးထောင်ချခံရသူအလုံးပြန်လွတ်ပေးဖို့လည်းတောင်းဆိုခဲ့ကြပါတယ်အမျိုးသမီးလူ့အခွင့်အရေးမြင့်တင်ရေးကလေးတငယ်အခွင့်အရေးကာကွယ်စောင့်ရှောက်ရေးစတာတွေကိုနိုင်ငံတကာလူ့အခွင့်အရေးနေ့ဒီဇင်ဘာလ10ရက်နေ့မှာတောင်းဆိုခဲ့ကြပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းတမေနာဒုပြည်နယ်မှာမန္တရာဆိုင်ကလုန်းမုန်တိုင်းတိုက်ခတ်ခဲ့တဲ့အတွက်အနည်းဆုံးလူ4ဦးသေဆုံးခဲ့ပြီး1000လောက်ကိုနေရာရွှေ့ပြောင်းပေးခဲ့ရကြောင်းပြည်နယ်ဝန်ကြီးချုပ်ကစနေနေ့မှာပြောဆိုခဲ့ပါတယ်ဆိုင်ကလုန်းမုန်တိုင်းဟာတောကြားနေမှာဝင်ရောက်တိုက်ခတ်ခဲ့ပါတယ်မိုးတဲတန်းစွာရောက်သွန်းပြီးတစ်ပင်တွေကျိုးကျမြေတွေပြိုမှုတွေဖြစ်ခဲ့တာကြောင့်လူ4ဦးသေဆုံးခဲ့ပါတယ်။အိမ်ပေါင်း190နီးပါးလောက်ပျက်စီးခဲ့တယ်လို့တမင်နာဒုပြည်နယ်ဝန်ကြီးချုပ် MK Stalin ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။မုန်တိုင်းတန်တုံ့ပြန်ဆောင်ရွက်ရေးအတွက်ကယ်ဆယ်လုပ်သားအပါအဝင်လူပေါင်း 25,000 လောက်ပါဝင်လှုပ်ဆောင်နေတယ်လို့လည်းပြည်နယ်ဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်ခင်ဗျာ။
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲကွာတာဖိုင်နယ်ပွဲစဉ်တွေအဖြစ်စနေနေ့ကရှင်ပြိုင်ကစားကြရမှာမော်ရိုကိုအသင်းကပေါ်တူဂီအသင်းကိုတကောဂိုးမရှိနဲ့အနိုင်ရရှိသွားပြီးပရိသတ်တွေအထူးစိတ်ဝင်စားကြတဲ့ပြင်သစ်နဲ့အင်္ဂလန်ပွဲကတော့ပြင်သစ်ကအင်္ဂလန်ကို2ဂိုးတကောနဲ့အနိုင်ရရှိသွားပါတယ်အာဖရိကမြောက်ပိုင်းအာရဗ်နိုင်ငံတစ်ခုဖြစ်တဲ့မော်ရိုကိုအနေနဲ့ပထမဦးဆုံးအကြိမ်ကွာတာဖိုင်နယ်တက်လာပြီးတဲ့နောက်စီမီဖိုင်နယ်အဆင့်ကိုတက်ရောက်လာပါတယ်ပေါ်တူဂီအသင်းမှာနာမည်ကျော်တိုက်စစ်မှုရော်နယ်ဒိုဟာဒုတိယပိုင်းမှဝင်ရောက်ကစားတာတွေ့ရပါတယ်။စနေနေ့နောက်ဆုံးပွဲစဉ်မှာအင်္ဂလန်အသင်းဟာပယ်နယ်တီ2ချိန်ရရှိခဲ့ပေမဲ့အသင်းကောင်းဆောင်ဟယ်ရီကိန်းဟာပထမအချိန်သာသွင်းယူနိုင်ခဲ့ပြီးဒုတိယအချိန်လွဲချော်သွားတဲ့အတွက်ရှုံးနေသွားရတာဖြစ်ပါတယ်။စီမီဖိုင်နယ်ပွဲစဉ်အဖြစ်မော်ရိုကိုအသင်းနဲ့ပြင်သစ်အသင်းတို့ကဒီဇင်ဘာလ13ရက်အင်္ဂါနေ့မှာရှင်ပြိုင်ကြရမှာဖြစ်ပြီးခရိုအေးရှားနဲ့အာဂျင်တီးနားတို့ကတော့ဒီဇင်ဘာလ14ရက်ဗုဒ္ဓဟူးနေ့မှာရှင်ပြိုင်ကြရမှာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုစောမှုကျော်နဲ့ကျွန်တော်တို့ပြောပြပြီးတဲ့နောက်အခုသတင်းစူးစီးမေးမြန်းချက်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။စစ်ကောင်စီကနေလေချောင်းကနေတိုက်ခိုက်တဲ့အကြောင်းကိုပြောပြပေးပါမယ်။ TNLA တအံပလောင်နယ်မြေစစ်နယ်မြေအနီးမှာစစ်ကောင်စီကလေချောင်းသုံးပြီးရုတ်တရက်ထိုးစစ်ဆင်လာတာပို့ပြီးပြင်းထန်လာတယ်လို့အဲ့ဒီအဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်နမ်ဆန်မြို့မှာရှိတဲ့ TNLA နယ်မြေနားကတပ်စခန်းကိုစစ်ကောင်စီကလေချောင်းကနေတပ်တွေခွဲပြီးပို့ပြီးထိုးစစ်ဆင်လာတာ၄ရက်မြောက်နေ့မှာအခုလိုဖြစ်လာတာလို့ TNLA ရဲ့နိုင်ငံရေးဦးဆောင်အဖွဲ့ PSLF ပလောင်လွတ်မြောက်ရေးတပ်ဦးအထွေထွေအတွင်းရေးမှူးတာဖုံးကျော်ကပြောပါတယ်ဒီဖြစ်ရပေါ်စစ်ကောင်စီကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး TNLA ရဲ့မဟာမိတ် AA ရခိုင်တပ်ဖွဲ့နဲ့ယာယီအပြစ်ကရဆဲလိုက်ချိန်မှာဗားကြောင်များအခုလို TNLA ကိုတိုက်ခိုက်တာဖြစ်ပါသလဲလို့ဘလို့အကျိုးဆက်တွေရှိပါသလဲလို့ကိုဝင်းမင်းကမေးမြန်းခဲ့ရမှာ TNLA အထွေထွေအတွင်းရေးမှူးတာဖုံးကျော်ကအခုလိုစပြီးရှင်းပါတယ
်ဒီခုနှစ်ရဲ့ဒီဇင်ဘာလညနေပိုင်း3နိုင်ဝင်ကျင်လောက်ပေါ့အဲ့ဒီမှာ Husky တွေနဲ့6စီး အဲလာပြီးတော့မှကျွန်တော်တို့ဒီနမ်ဆန်မြင့်တဲ့အနောက်ဘက်မှာရှိတဲ့ကုန်းသာခူမန်းပြီးတော့ဘန်လုံးမြွာအဲ့တောင်ကျောတခြားမှာရှိတဲ့နေရာမှာဟတ်စကီတွေနဲ့တက်လာတယ်ပြီးတော့မှအဲ့မှာလူတွေလာချတယ်300လာချတာပေါ့ချပြီးတဲ့နောက်ပိုင်းမှာတော့အဲ့ဒီနေရာမှာရှိတဲ့ကျွန်တော်တပ်စခန်းဒီမှာရှိတဲ့ကျွန်တော်တို့ရဲဘော်နဲ့စားပြီးထိတွေ့မှုတွေစားဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့နောက်ပိုင်းမှာရောဘယ်လိုဆက်ဖြစ်လာခဲ့လဲ
ခုနှစ်နှစ်ညတညလုံးလဲကျွန်တော်တို့တိုက်ပွဲတွေစားဖြစ်လိုက်တဲ့နေ့ကိုဒီလေးဘော်နေလဲနောက်ထပ်ဘုံနေကျဲတာမျိုးတွေလုပ်တယ်နောက်နန်းဆန်မျိုးနဲ့မန်တုံမျိုးအဲ့ဒီမှာရှိတဲ့ဒီစကားစားတပ်စခန်းဒီမှာလဲ120မမတွေနဲ့လက်နက်ကြီးတွေနဲ့ပစ်ကူတောက်လျှောက်ပစ်လာပါတယ်နောက်ထပ်ဒုတိယနေ့တိုက်ပွဲပြင်းတဲ့အချိန်မှာကတော့နောက်ထပ်လေရင်နှစည်းနဲ့စစ်ကူလာချပါတယ်အခုတတိရှိရနေ့မှလည်းတနေ့ကုန်ကျွန်တော်ဖြစ်တယ်ပြီးတော့ရှိရနေ့ညလည်းတညလုံးဖြစ်တယ်အခု9ရက်နေ့ညလည်းဖြစ်တယ်ဒီကနေ့10ရက်နေ့ဒီအခုဆိုရင်4ရက်မြောက်နေ့ပေါ့နော်ဒီနောက်ပိုင်းကတော့သူတို့စစ်ကူလာချလို့မရတော့ဘူးအခုအဲ့မှာလာချထားတဲ့စကားစားရေဘော်အင်အား150နေရာဝန်းကျင်လောက်နဲ့ကျွန်တော်တို့အဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာဒီနေ့ဆိုရင်တော့ပို့ပြီးတော့တိုက်ပွဲတွေပူပြင်းပါတယ
်ဟုတ်ကဲ့ဘလို့ပူပြီးတော့ပြင်းထန်လာတာတွေ့ရတယ
်ဒီနေ့ဆိုရင်မနက်ကလေးကစပြီးတော့မှဂျက်လီရင်ဒီလေ6ခါ9ခါတနည်းတနည်းကုံဆိုရင်တော့6ကြိမ်9ကြိမ်လောက်ဟိုဒီတရာဝူလေးစင်းနေပြန်တက်ပြီးတော့မှကျွန်တော်တို့ဒီအဲ့နေရာကိုလာပြီးတော့မှဘုံတွေကျဲတယ်ဟတ်စကီနဲ့လည်းလာပစ်တယ်ဘုံတွေကျဲတယ်အဲပြီးတော့လက်လက်ကြီးနေလည်းဆက်တိုက်ထုတယ်ဆိုတော့ဟောတော်တော်လေးတော့ပြင်းနေတဲ့အခြေအနေအနေသားဖြစ်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဘာကြောင့်မလို့အခုအချိန်မြင်မှာပေါ့နော်ကျုပ်တည်းရဲ့အခုလိုတိုက်လာတယ်လို့ထင်တယ
်။အာနာသိန်းနဲ့ဒီတက်ချုပ်ကြီးကဘာကြောင့်ကျွန်တော်တို့နေတာကိုကျွန်တော်တို့နေရာကိုအခုလိုရုပ်တည်းရဲ့ဒီလိုလာတိုက်တယ်လဲဆိုတော့ကျွန်တော်တို့စဉ်းစားလို့တော့မရဘူး။အဲအဲ့ဒီမှာသူတို့ဘာတရင်အချက်လက်တွေရပြီးတော့မှဒီလိုထိုးစစ်တွေဆင်တယ်လဲအခုလိုမျိုးလီယန်ဟတ်စကီနဲ့သူတို့ရဲ့ special squad တကူဟိုလာချပြီးတော့မှစစ်စင်ကြီးတွေပေါ်ဆောင်နေတဲ့ဟာအတူဘာရွေးချယ်နေလို့လဲဆိုကျွန်တော်တို့မသိဘူး။ဒါပေမဲ့နဆာကစစ်ကောင်စီအနေနဲ့ဒီလိုပဲတိုင်းနယ်နဲ့နိုင်ငံတော်လေးတစ်ဖက်ပြီးတစ်ဖက်ကဒီလိုပဲလေချောင်းစစ်စင်ကြီးကိုအသုံးပြုပြီးတော့မှသူရနိုင်မယ်နိုင်မယ်ထင်တဲ့နေရာကိုသူဟိုလိုက်ပြီးတိုက်နေလို့ပဲကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့အခုလိုတိုက်လာတာကြောင့်ဘလို့အကျိုးဆက်တွေရောဆက်ဖြစ်လာနေတာတွေ့ရတယ
်။ဒီလိုလေချောင်းစစ်စင်ကြီးနဲ့ဝင်လာပြီးတော့မှသူတို့ရဲ့ရဲဘော်တွေကိုအဲကျွန်တော်တို့ရဲ့ဂျားထဲမှာလာချပြီးတော့မှသူတို့ဟို mission နေတော့စစ်စီရီစားလိုက်တဲ့ချင်းကျွန်တော်တို့ဘက်ကလည်းတခြားနေရာတခြားသမဟာနေတခြားဒီကတခြားတရင်ကနေပြီးတော့ကျွန်တော်တို့စစ်ကူတွေပို့တယ်အခုတိုက်ပွဲတွေအပြင်းထန်ဖြစ်နေတဲ့အဲ့နေရာမှာ၄ရက်တည်တည်ရှိသွားပြီပေါ့အဲ့ဒီမှာရှိတဲ့လူထုတွေကလည်းတော်တော်လေးကိုဒုက္ခရောက်နေကြတယ်အခုပဲစစ်ပြည်ဒုက္ခတွေတွေကအနတ်ဆံမျိုးပြီးတတ်တော်တဲ့ဟာရောတော်ထဲမှာရှိပြီးသွားတဲ့လူရောအားလုံးရောရွာသူရွာသားတွေဒီကုန်းသားရွာဟူမန်ယွာပြီးတော့ဘန်လုံးယွာအဲ့နံမှာရှိတဲ့ယွာဒီကတော်တဲ့ပြီးတဲ့လူပြီးနမ်ဆန်မြို့ပေါ်ဖုန်ကြီးအောင်လေးပြီးတဲ့လူပြီးအားလုံးစုစုပေါင်းတော့စစ်ပီးက1000ကျော်လောက်တော့ရှိပြီလို့သိရပါတယ်ခုလဲတပီလုံးကစစ်ပီးတန်တင့်နေတယ်တပီလုံးကလည်းယွာတွေများများတော်တော်များများလည်းမီးလောင်နေတယ်အခုလဲကျွန်တော်ဝင်လာတဲ့နေရာမှာဆိုရင်နှစ်ဖက်အပြန်လန်ပစ်ခတ်လို့မီးလောင်တယ်လည်းရှိတယ်အဲသူတို့ကိုယ်တိုင်ကမီးရှို့လို့မီးလောင်တယ်လည်းရှိတယ်အထူးသဖြင့်အဲကုန်းသားယွာဆိုရင်အိမ်တွေတော်တော်များများမီးလောင်နေပါပြီ
ဟုတ်ကဲ့နောက်ရောအကျိုးဆက်ပြင်းထန်လာတာတွေတွေ့ထားသေးလား
ဒီနာဆကစစ်ကောင်စီတွေရှိတဲ့ရဲဘော်တွေကဒီလိုပဲစစ်အာဏာရှင်တွေအုံချခံပေါ့နော်အခုလိုမျိုးကျွန်တော်တို့ဒိုင်းနာလက်လက်ကင်ဒီသားတွေမှာသူတို့ husky နဲ့ဒီလိုပဲလာချပြီးတော့ဒီလိုစစ်စစ်ကြီးတွေဖော်ဆောင်မယ်ဆိုရင်ဒါသူတို့ရဲ့ရဲဘော်ကိုသူတို့တပ်ကွင်းထဲမှာလာချပြီးတော့မှအသေးခံတဲ့ပုံစံပဲဖြစ်တယ်ဒီမြမတမတော်ရဲ့ရဲဘော်ဒီအလကားနေအသက်တည်ရတာပဲဆိုတဲ့အကျိုးတရားမှုတွေဖြစ်လိမ့်မယ်ဗမာပြည်တပီလုံးကလည်းတိုက်ပွဲတွေဖြစ်နေတယ်ဗမာပြည်တပီလုံးကလည်းစစ်ပီးတံတွေတင့်နေတယ်စစ်တိုက်ပွဲတွေကတော့ပိုပြီးပြင်းနေတယ်ဒါပြည်တွင်းစစ်ရဲ့တယုံတရံအမှန်ပိုပြီးပေါ်တာပေါ့နော်ကျွန်တော်ထင်တယ်ဗမာပြည်ပြည်သူလူထုတွေတိုင်းနာရီတာတွေရောစစ်ပီးတံကိုပိုပြီးခံကြရတဲ့တရားမှုပဲပိုဖြစ်နေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘုံမချုပ်တာဖုန်ကြောင့်ခင်ဗျာ
တိုက်ပွဲသတင်းမေးမြန်းချက်ကနေတို့အတန်အပတ်စဉ်အစီအစဉ်ကိုတင်ဆက်ပေးပါမယ်မြမပြည်အနှံ့ကလူအခွင့်ရေးချိုးဖောက်ခံရမှုတွေအကြောင်းစူးစီးတင်ဆက်ထားတဲ့တို့အတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြပါခင်ဗျာ
ကျွန်တော်ညီတွေကအသက်မပြေသေးတော့ခေါ်လို့မရဘူးလေလိုအပ်ရင်လည်းခေါ်မယ်လို့တော့ပြောတာရှိတယ
်ကရင်အမျိုးသားရေးလှုပ်ရှားသူတွေဟာတခြားလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့1949ခုနှစ်ကတည်းကတိုက်ခဲ့ကြပါတယ်အဲ့ဒီဒေသကလူငယ်အမျိုးသားတွေဟာ လက်နက်ကင်အဖွဲ့ကတပ်သားတည်ဆူဆောင်ခံရမယ့်အန္တရာယ်ကိုနှစ်ပေါင်းများစွာကြာအောင်ရင်ဆိုင်ခဲ့ကြရတာပါ။အဲ့ဒီအတွက်လည်းလွတ်လန်းကတော့ချော်ပြေရုံအပြင်မရှိပါဘူး။တဖန်နိုင်ငံအာဏာသိမ်းခံလိုက်ရတော့အခုဆိုတချို့ရွာတွေမှာလူငယ်ဆိုတာမရှိတော့ဘူးလို့ဒေသခံတွေကပြောပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကတင်ဆက်ကြဖြစ်ပါတယ်။ဆောင်းပါအတွင်ပါဝင်သူတချို့ရဲ့နာမည်ကိုလုံခြုံရေးအခြေအနေကြောင့်ထည့်သွင်းအသုံးမပြုချပါဘူး။ဒို့အတန်ရဲ့ဒီတစ်ပတ်ဆောင်းပါကိုတော့ Mayfair Media ဖြစ်တဲ့ KIC ရဲ့သတင်းတောက်တွေကတင်ဆက်ချပါတယ်။
နိုင်ငံရေးဆောင်လဲပေါ်မှာမသိဘူးသူများပေးစုပေးလိုက်ရတယ်လားဟိုဘာဘူးပဲလာကောက်ကောက်အဲ့လိုဟိုရောက်ွက်လူကြီးကစီစာဖို့တဲ့အပြေးဆိုရင်ဘသူမှပြတ်မီလို့ရေအတောင်ထဲရမယ်ဆိုလဲထဲရပဲတောင်ထဲရမယ်ဆိုလဲထဲရပဲအဲ့လိုမျိုးတွေရှိတယ်ပြုလို့ရှိရင်ဟိုတချို့ဒီအာ PC အဖွဲ့တွေပါတယ်ဝင်လာတဲ့လူတချို့တွေရှိတယ်သူတို့တွေတချို့ဆိုရင်လက်နဲ့တွေပါတယ်ကိုင်းလေအဲ့ခါကျရင်ဟိုလက်နဲ့မရှိတဲ့ဟိုရွာသားတွေလက်ဆက်စင်းဟိုလှုပ်တာတွေရှိတာဘောတော့အဲ့လိုပြောဆိုတာပေါ့အစဲဆိုမှရိုင်းတာတွေကတော့အဲ့ဒါတွေကတော့အဆင်မပြေဘူးဖြစ်စေချင်ကိုပြည်သူအချင်းချင်းပေါ့နော
်စစ်သားစုဆောင်းတာကိုရှောင်ဖို့ထိုင်းနိုင်ငံမှာအလုပ်လာလုပ်တဲ့သားနှစ်ယောက်ရဲ့မိခင်ဖြစ်ပါတယ်သူမကစစ်တပ်နဲ့သူရဲ့မဟာမိတ် BJP ပူပေါင်းတပ်ဖွဲ့ထိန်းချုပ်တဲ့အနေမျိုးကော့ဂရိတ်မြို့နယ်မှာနေတာပါအဲ့ဒီဒေသမှာနေထိုင်တဲ့အခြားသူတွေလိုပဲဆက်ကြီးဆိုပြီးတော့လက်နက်ကင်အဖွဲ့ပေါင်းစုံကတောင်းတာကိုသူမပေးလာရတာအခုဆိုရင်နှစ်အတော်ကြာနေခဲ့ပါပြီ
တော်တော့ကြာပြီအခုချိန်ကြီးလည်းဖြစ်နေသေးဘောနော်အဲ့လိုအရင်အရင်နှစ်တွေကဆိုရင်ဟိုတိန်ကိုဟို9000ထည့်ရတယ်အ3000ထည့်ရတယ်1000ထည့်ရတယ်1000ထည့်ရတယ်အဲ့လိုမျိုးတွေပေါ့နော်ဒါပေမဲ့ဒီ2000ဟိုဆက်ဆက်တနည်းကတော့တော်တော်အချိန်ကြီးဆိုးသွားတယ်အဲတိန်ချိုကြီးထည့်လာတဲ့အခါကျတော့လေအဲ့ကိုလည်းမရှိဘူးမရှိတဲ့အခါကျတော့အဲ့လိုချီးရတော့ဘောလူပြိုတွေစီးတဲ့အိမ်မှာကပို့ပေးရတယ်ပေါ့
ဂျောဂျော
ရဖာ1946ခုနှစ်ကတည်းကကရင်မျိုးသားရေးလှုပ်ရှားသူတွေတီချလွတ်လပ်တဲ့ပြည်နယ်တစ်ခုရဖို့အတွက်တိုက်လာခဲ့ကြပါတယ်။ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU, PGN နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKB ရဲ့အဖွဲ့တွေဟာအဲ့ဒီနယ်မြေအတွင်းမှာအခြေစိုက်ကြပါတယ်။သူတို့ရဲ့တပ်သားအင်အားကိုလည်းနှစ်စဉ်နှစ်တိုင်းဖြည့်ဆွက်ဖို့လိုပြီးကွင်းစင်စည်းရုံးတာရှိသလိုမဖြစ်မနေအကြက်ကင်စုဆောင်တာလည်းရှိပါတယ်စစ်တပ်အာဏာသိမ်းလိုက်ချိန်မှာတော့ဖိအားပေးစစ်သားစုဆောင်ရတာတွေပိုများလာတယ်လို့ရွာသားတွေကပြောကြပါတယ်အဲ့ဒါကတိတ်ထူးဆန်းတာတော့မဟုတ်ပါဘူးနိုင်ငံမြေဧရိယာရဲ့9ရာခိုင်နှုန်းတောင်ရှိတဲ့ကရင်ပြည်နယ်ထဲမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်တိုက်ပွဲဖြစ်ပွားတာဟာအခြားဒေသတွေထက်ပိုများတယ်လို့ INSP မြန်မာကဆိုပါတယ်ဒါကြောင့်ပဲလက်နက်ကင်အဖွဲ့တွေမှာအကြဆုံးတွေရှိလာပြီတက်သားစုဆောင်မှုကမြေကြီးလက်ခက်မလွဲပါပဲအခုလိုတက်သားစုဆောင်တဲ့ကိစ္စနဲ့ငွေကြေးပေးရတဲ့ကိစ္စကို BGF ကငင်းဆိုထားပြီးကရင်ပြည်နယ် BGF ရဲ့အထွေထွေအတွင်မူဘုံမူကြီးစောချစ်သူကယခုလိုရှင်းပြပါဗျာ
အမစစ်တော်သွားမလို့တယောက်ငါပဲချက်ပဲလို့တောက်ပြောတဲ့လူတွေကိုသွားမိစ်ပါသူချိန်မှလို့သူ့ဘုံမှာယူလို့မရဘူးဒီကစုတင်တာကိုမိမိတို့ရောမိမိတို့ကပွဲဆိုတာဘုမနီကစီကံစစ်စနံသူဆောက်ရတော့သုတ်ဖြစ်တယ်။ပြည်တော်ပြည်တော်ဒုက္ခကိုဆောက်ဆောက်တယ်။အဓိကကျေရအောင်ကျွေးပူရဲဟွာပေါ့။လုံဖို့ခံဖို့ရရဟိုကောက်ကြီးသဘောလို့မျောတော့တာဟွာပေါ့။ဖွဲ့စည်းရတာဖြစ်တယ်။တော့လက်ကျတော့ဒုရမှာတော့ဟွာပေါ့ဒီသူတွေလက်ကျင်းပတ်နေလာတာဖြစ်တာပေါ့။ဒါမှကြာတော့ဟွာပေါ့ဘယ်မှကိုတော့မဆောက်ပါဘူး
။ကရင်ပြည်တွင်နေရစွန့်ခွာသူများကော်မတီ CINDKP ကတော့လက်တွေ့မှာတော့ရွာသားတွေဟာရှိတန်းကိုအတင်းဖိအားပေးစေလွတ်ခံရတာဖြစ်တယ်လို့ဆိုပါတယ
်ရှိခါကနော်ဒီဟာမော်ဒယ်တွေကလေ
သူတို့ကပထမစစ်တပ်လက်စုတယ်လို့တော့မပြောဘူးဒီပြည်သူ့ကွယ်တပ်ဖွဲ့လို့တော့ပြောတယ်သူများတွေမလုံးမဆိုးလို့ပေါ့အိမ်မှာနေတောင်ရလို့တွေကိုလောက်ကန်ဆောက်တော့လို့ရတယ်အဲ့ပေါ့ဟိုပါပေါ့အဲ့လိုမျိုးပေါ့နော်ဒီနောက်ပိုင်းမှာတော့ဒီစစ်ကြောင်းနောက်လိုက်လို့ခေါ်လာတယ်ဟိုဟာလိုက်သွားရတယ်တချို့တွေကြတော့ရှိတန်းသွားရတာရှိတယ်နောက်တော့ရွာသားတွေကြတော့မလိုက်ချင်တော့တချို့ကြတော့ထောက်ခွင့်တောင်းတယ်ဟိုဟာတချို့ကြတော့လည်းမထောက်အောင်သူများအမျိုးမျိုးချော့ပြောတယ် မနေ့တနေ့ကတယောက်ဆိုရင်တော့ဒီမှာလက်ခေါ်တယ်သူမလက်ရေတော့ကိုစားထဲတယ်ဟောနောက်ပိုင်းကျတော့ဒီသူကိုယ်တိုင်လက်အမယ်လို့လက်ခေါ်တော့သူနေစားထွက်ပြေးသွားတယ
်လက်နဲ့ကင်အဖွဲအလုံးကတက်သားသိစူဆောင်းတာမို့လူငယ်အမျိုးသားတွေဟာနေစက်ဘက်ကိုထွက်ပြေးလာရပုံပါပဲတို့အတန်ကအချက်လက်တိကျရရှိဖို့လက်လှမ်းမမိနိုင်ပေမဲ့ဒေသအတွင်းဖြစ်ပွားနေတဲ့ဖြစ်ရပ်တွေအရဆိုရင်တော့ကရင်ပြည်နယ်ကတချို့ရွာတွေမှာဆိုရင်အသက်18နှစ်အောင်လူပြိုလူလွတ်တယောက်မှမရှိတော့ပဲစိုက်ပျိုးမွေးမြူလုပ်ကိုင်နိုင်တယ်အိမ်တော်ရှိအမျိုးသားတွေသာကြံတော့တယ်လို့ဖော်ပြထားပါတယ် KNU တပ်သားစုဆောင်ရင်းတဲ့ပါခဲ့ပြီးစီမံဌာနမှာလက်အနေငယ်လောက်ခက်ကမကြသေးခင်ကမှထိုင်းနိုင်ငံကိုထွက်ပြေးခဲ့တဲ့တထုံခရင်ကလူငယ်တယောက်ရဲ့စကားသံကိုလည်းကြားခဲ့ရပါတယ်
ဟဲ့ဒီဟာလာရပါပြီစစ်ပေါ်နေတေရလာ
ကျွန်တော်ကအမှမလုချင်တော့လို့ထွက်ပြေးလာတာ2လ3လပဲရှိသေးတယ်ကျွန်တော်ထွက်လာတော့အင်ကိုလမေးတာမျိုးရှိတယ်အဖေကိုလာပြီးခေါ်တယ်ဒါပေမဲ့အဖေကအသက်ကြီးနေတယ်တစ်ဖက်ကလည်းတောင်ရအလုပ်ဘယ်သူမှလုပ်တာမရှိတော့အဖေကိုအိမ်အလုပ်ပြန်လုပ်ခိုင်းလိုက်တယ်ကျွန်တော်ညီတွေကအသက်မပြေသေးတော့ခေါ်လို့မရဘူးလေလိုအပ်ရင်လည်းခေါ်မယ်လို့တော့ပြောတာရှိတယ
်ခေနုတက်မှတေတက်မှမူကတော့ရွာသားတွေကိုတက်သားစုဆောင်တာမှန်ပေမဲ့သူတို့ကိုစစ်မတိုက်ခိုင်းဘူးလို့ထောက်ပြပြောဆိုထားပါတယ်။နောက်ပြီးတော့ငွေကြေးတောင်းခံတဲ့ကိစ္စကိုလည်းငင်းဆိုထားပါတယ
်။ကျွန်တော်တို့ကမိသားစုတစုကိုလူလူထည့်ရမယ်ဆိုတဲ့ပုံစံမျိုးကောက်ယူတာမျိုးတော့ရှိတယ်။တချို့မိသားစုတွေကတော့တယောက်မှမသွားရှိတာမျိုးရှိတယ်။အဲ့တော့သူတို့လူစားထိုးခေါ်ရတာပေါ့။နားတဲ့ပုံစံမျိုးပေါ့နော်။အဲ့ဒါကတော့သူတို့ပိစာပေးရတာပေါ့။ဒါကျွန်တော်တို့လည်းမဆိုင်ဘူးပေါ့နော်
။ထိုင်းနိုင်ငံတည်းထွက်ပြေးတန်ဆောင်ခဲ့တဲ့လူငယ်တယောက်ကတော့ငွေကြေးတောင်းခံတာနဲ့ပတ်သက်ပြီးဒုတန်ကိုယခုလိုပြောပါဗျ။ရ
ွာမှာကစစ်မှုမထမ်းခြင်းဘူးလူစားထိုးမယ်ဆိုရင်သိန်း150ကနေ180အထိပေးရတယ်။အစားထိုးသွားမဲ့သူကိုပေးရတဲ့ပုံစံပေါ့။အဲ့ဒါဆိုရင်ကိုမိသားစုကသွားကြမလို့တော့ဘူးအပြီးပဲ။နောက်လာမကောက်တော့ဘူးအဲ့လိုမျိုးပေါ့။ဒါကပြီးခဲ့တဲ့နှစ်ပေးဆောင်ရတဲ့ဟာပေါ့ဒီနှစ်တော့ကျွန်တော်မသိတော့ဘူးတကယ်လို့ကိုကလူစားထုတ်မရှိဘူးသွားလည်းမသွားဘူးဆိုရင်တစ်နှစ်ကို3သိန်းကနေ5သိန်းပေးဆောင်ရတာမျိုးရှိတယ
် KNU ရဲ့တက်မှမူကတော့တိုက်ပွဲအတွက်အခုထက်ပိုပြီးပြည်သူတွေထဲကပါတဲ့တယ်လို့ထုတ်ဖော်ပြောဆိုပါတယ်
ကျွန်တော်ကျန်တာကတော့ကျွန်တော်နဲ့စက်ပါခိုင်းရနေတော့တန်တ
ယ်ကျွန်တော်တို့ကောက်တယ်ဆိုပေမဲ့လည်းဒီပြည်သူတွေကိုပြောပြရှိတာတခုကယခုလက်ရှိနိုင်ငံရေးအခြေအနေမှာမြို့တွေကလူငယ်တွေတော့မှဒီဒီမိုကရေစီရဲ့အတွက်ကိုလာပြီးတော့ပိဆက်တာရှိတယ်ကျွန်တော်တို့တောင်းမှနေတဲ့လူတွေလည်းလို့ရမှာပေါ့
ပြင်းပြင်းနဲ့ရဲ့နေမြေပိုင်းလိုက်အစုလိုက်ကွဲပြားပြီးနေမြေစုံမထားတဲ့လက်နက်ကင်အဖွဲ့တွေကြမှာတက်သားသိစုဆောင်တာနဲ့ပတ်သက်ပြီးဘယ်နိုင်ငံကစီမင်းစီကန်းတွေနဲ့ကန့်တက်မလဲဆိုတာကခက်ခဲပါတယ်လေးချင်မြောက်ဂျီနီဗာကွန်ဗင်းရှင်းရဲ့အပိုင်း၃မှာတော့အရက်သားတွေရဲ့ပုတ်ကိုရေးဆိုင်ရာဂုံတိတ်ခါကိုစော်ကားချင်းမလို့ပို့တားမြစ်ထားပါတယ်။နောက်ပြီးတော့စစ်ရေးလှုပ်ရှားမှုတွေအတွင်းခိုင်းစီတာပါဝင်အရက်သားတွေကိုအာဏာအသုံးပြုပြီးရော့ကြီးမပေးဘဲသို့မဟုတ်အတင်းအဓမ္မခိုင်းစီတာမျိုးမလုပ်ရဘူးလို့ညီလာခံကတားမြစ်ထားပါတယ်။ကရင်လူအခွင့်အရေးအဖွဲ့ KHRG ကစောနန္ဒစုကတော့ဥပဒေတွေကိုလိုက်နာမယ်ဆိုရင်တက်တာသိစုဆောင်ရမှာမလို့အပ်ပဲလူအခွင့်အချိုးဖောက်မှုတွေရှိလာမှာမဟုတ်ဘူးလို့ပြောပါတယ
်စစ်သားစုဆောင်တာနဲ့ပတ်သက်ပြီးတော့သူနှစ်ခုကလေးကသူစီမီစီကန်နဲ့သူရှိပြီးတာပေါ့နော်မအသက်တမန်ချက်ရဲ့နောက်ပြီးလို့ရှိရင်ဟိုမဖြစ်နေလောက်ရမယ်ဆိုတာမျိုးလဲဒီစီပြမဟုတ်ပေါ့နော်တချို့ဆိုလို့ရှိရင်မင်းနိုင်ရတယ်လေမင်းနိုင်လို့ပေါ့မှကိုပါရတော့မင်းနိုင်လို့မပိုင်လဲကိုလောက်ဆယ်မလို့တဲ့အနေထားမှာလဲရှိတယ်လေစီနဲ့ပေါ့နဲ့စီကန်တမန်ချက်စနစ်တကျနဲ့လုံးမယ်ဆိုလို့ရှိရင်တော့လူခွင့်ရချိုးဖောက်မှုမရဘူးပေါ့
စီနဲ့ပေါင်နဲ့အတင်းအာဓမ္မခိုင်းစီမှုဒါမှမဟုတ်ဖိအားပေးမှုဆိုတာဘယ်လိုမျိုးလဲတိုက်ပွဲကိုမိမိစင်တာလျောက်ပါဝင်တဲ့သူများစွာရှိနိုင်ပါတယ်ဒါပေမဲ့လည်းနှစ်ပေါင်းများစွာတက်တာစုဆောင်တာကိုကြုံလာခဲ့ရတဲ့ကရင်ပြည်နယ်မှာတော့လက်နက်ကင်အဖွဲ့တွေတဲ့ဝင်တာကိုတင်းရှောင်ဖို့ထွက်ပြေးသူတွေလည်းရှိနေအောင်ပါပါပဲ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းပ်မယ်လို့ဂျိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ဟီဝန်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်။ ဂျိုးတန်အစီအစဉ်ကိုနားဆင်ပြီးရဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင
်မြန်မာပြည်ထဲကလူအခွင့်ရေးအခြေအနေတွေကိုစူးစီးတင်ဆက်ထားတဲ့ဂျိုးတန်အစီအစဉ်ကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဒီအမေရိကန်အတန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတပတ်အတွင်းအစီအစဉ်တွေကိုတင်ဆက်ပေးပါမယ်။ဆက်လက်ပြီးတော့ကမ္ဘာနဲ့မြန်မာကထိတ်တန့်ရောက်တပတ်အတွင်းသတင်းတွေကိုမထုတ်လုပ်ခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာကိုအရင်ဆုံးတင်ဆက်ပေးပါမယ်။ကာတာနိုင်ငံမှာလက်ရှိကျင်းပနေတဲ့ကမ္ဘာဖလားပေါ်လုံးပြိုင်ပွဲတွေမှာဒုတိယအဆင့်ရှုံးထွက်အဆင့်ပါဝင်ရှင်ပြိုင်ခဲ့တဲ့တောင်ကိုရီးယားအသင်းဟာတစ်ချိန်ကမြန်မာဘောလုံးအသင်းနဲ့အကြိမ်နဲ့ရှင်ပြိုင်ကစားခဲ့တဲ့အာရှအသင်းတစ်ခုဖြစ်ပါတယ်။မြန်မာဘောလုံးအသင်းကတော့အာရှချန်ပီယံအဆင့်ကနေအောက်ဆုံးအဆင့်ကိုကျသွားပါတယ်။ဒီဆုပ်ယုပ်မှုကဒီမိုကရေစီလွတ်အခွင့်အရေးနဲ့ဆက်ဆက်ပါသလား။မြန်မာလက်ရွေးစင်ဘောလုံးသမားဟောင်းဥယျင်ထွေးကိုဥတင်မောင်တန်းကမေးမြန်းဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ။
ကမ္ဘာ့ဖလားပွဲကိုကာတာနိုင်ငံမှာကျင်းပလိုက်ကြတဲ့ဟူကလူခွင့်ရေးအကြောင်းအရာတွေကမလွဲမလွေပါလာပါတော့တယ်အခုလိုကမ္ဘာ့ဖလားပွဲကျင်းပဖို့အားကစားကွင်းတွေအဆောက်အအုံတွေကိုဆောက်လုပ်ခဲ့ရမှာဝင်ငွေနည်းတဲ့တိုင်းပြည်တွေကအလုပ်သမားတွေကိုအများအပြားအသုံးပြုခဲ့ပြီးလုပ်ငန်းဆိုင်ရာအခွင့်အရေးမရတာလုပ်ခနိုင်ပေးတာသူတို့လုပ်ခတွေအပြည့်မရကြတာကျန်းမာရေးစောင့်ရှောက်ခွင့်မရရှိကြတာလုပ်ငန်းခွင့်တွင်ကွယ်လွန်သွားကြတဲ့အလို့သမားတွေရဲ့နိုင်ငံကိစ္စကိုသူ့တိုင်းပြည်ကိုပြန်ပို့ပေးတဲ့အထိတာဝန်ယူဖို့ပြက်ကွက်တာတွေအပါအဝင်အလို့သမားခွင့်ရချုပ်ပေါက်မှုတွေကပြိုင်ပွဲမဆမီမှာထိတ်ကိုတက်လာတဲ့သတင်းတွေဖြစ်ခဲ့ကြပါတယ်။ဘီယာရောင်းချခွင့်ကိုပိတ်လိုက်ပြီးကမ္ဘာဘောလုံးပွဲကိုတွားကြည့်ကြမဲ့သူတွေအထူးသဖြင့်အမျိုးသမီးတွေအနေနဲ့ဝတ်စားစီရင်မှုကကာတာနိုင်ငံရဲ့အစ္စလာမ်ယဉ်ကျေးမှုနဲ့မညီညွတ်ရင်ဖမ်းဆီးတာတွေဖြစ်နိုင်တယ်ဆိုတဲ့သတင်းတွေကလည်းဘောလုံးပွဲနဲ့တွဲလာတဲ့လူခွေရေးဆိုင်ရာစိုးရိမ်ချက်တွေဖြစ်နေပါတယ်။ဒါပေမဲ့အဲ့ဒီလိုစိုးရိမ်တယ်လို့အခုတော့မဖြစ်ခဲ့ပါဘူး။ဒီပတ်မှာတော့ဘလုံးရည်ရည်သွေးနဲ့ဒီမိုကရေစီလူခွေရေးကဆက်ဆက်နေသလားဆိုတဲ့အကြောင်းကိုမြန်မာနိုင်ငံအတွေ့အကြုံကိုအဓိကထားပြီးကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့မြမလက်ရွေးစင်ကိုသမဖြစ်ခဲ့မှုတဲ့ဦးကျင်ထွေးဖြစ်ပါတယ်။ဟုတ်ကဲ့မင်္ဂလာပါဦးကျင်ထွေး
။မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဟိုတစ်ချိန်တုန်းကဆိုလို့ရှိရင်တော့မြန်မာဘောလုံးသင်းကအာရှမှာအောင်မြင်တဲ့အသင်းတစ်သင်းဖြစ်ခဲ့တယ်ဆိုတာကျွန်တော်သိရပါတယ်။အာရှချန်ပီယံတစ်ချိန်တန်လည်းကြံခဲ့ဘူးတယ်လို့ဆိုပါတယ်။ဆိုတော့လူငယ်တွေသိရအောင်ကိုရင်ထွေးအချင်းလောက်ကျွန်တော်တို့ပြန်ပြောပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဘောလုံးကစားတဲ့ခေတ်ကတော့82-83ပေါ့နော်။အဲ့ဒီအချိန်တုန်းကမတိုင်ခင်ပေါ့ဗျာ1982ဝင်းကျင်လောက်ကဆိုရင်ကျွန်တော်တို့အရင်ငယ်ငယ်တုန်းကဆိုဘောလုံးဗမာဟိုလွေရီတို့မှာမြန်မာနိုင်ပြည်ဟဲ့တချင်းဆိုတာအများအားကြားခဲ့ရတယ်။ဘာတွေလဲဆိုရင်ပတ်ကြုံကြီးဖလားတို့မာဒီကဖလားတို့ကျွန်တော်မာယာဟာလေဖလားတို့ပွဲတွေမှာမြန်မာအောင်ပွဲတွေဆက်ခဲ့တယ်ဗောလေ။အဲ့ဒီအချိန်တုန်းကလည်းကျွန်တော် 1982 မြို့နစ်အိုလံပစ်သွားကစားတဲ့မြန်မာဘောလုံးသင်းအကြောင်းအရလည်းကျွန်တော်တို့ဂျာမီသွားကစားတဲ့အခါကြတော့လည်းကျွန်တော်တို့အဲ့လိုသူတို့ရဲ့ပြောခဲ့တဲ့အကြောင်းလေးတွေပြန်ကြားခဲ့ရတယ်။မင်းတို့ဗမာ1982ကမြို့နစ်အိုလံပစ်မှာလာကစားခဲ့တဲ့ကွာဆိုတဲ့ဂုံယူဝင်းကြားစာပြောခဲ့တဲ့ဂျာမန်နီးပြားကြီးစကားသံလည်းကျွန်တော်ကြားခဲ့တယ်။အခုနောက်ပိုင်းမှာတော့အဲ့ဒါကြီးလုံးဝမကြားခဲ့ရဘူးနော်။တဖြည်းဖြည်းနဲ့စုပ်စာမျိုးစာဖြစ်ခဲ့ပြီးတော့ဗမာဘောလုံးကခြေစွမ်းတော်တော်ကြီးကိုကြားခဲ့တာတော့ခုခေတ်သိတဲ့အတိုင်းပေါ့ဗျာ
။ဟုတ်ကဲ့။မြန်မာဘောလုံးကခုနဦးရင်ထွေးပြောသွားသလိုအကြဘက်ကိုဆင်းသွားတာပေါ့လေ။တတိယဆိုင်ဆိုင်ဒီမိုကရေစီနဲ့လွတ်လပ်ခွင့်အကျနဲ့သွားပြီးတော့များဆက်ဆက်နေတယ်လို့ပြောနိုင်မှာခင်ဗျာ
ကျွန်တော်တို့ဘောလုံးကစားတဲ့အချိန်ခါတော့ဦးနေဝင်လက်ခက်ပေါ့ဗျာအဲ့ဒီအချိန်တည်းကဘောလုံးလောကတက်လာမလို့တက်လာမလို့ ਨੇ တက်မဲ့ထင်ပြီးတော့တက်အယောင်လေးပြလိုက်လာပြန်ဆင်းသွားလိုက်တက်လာမဲ့ထင်ပြီးတော့အယောင်လေးပြပြန်ဆင်းလိုက်ပြန်ခုခေတ်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ဆုံးရှုံးတဲ့အချိန်မှာဆိုတော့ ပို့ပြီးတော့ဆိုးရလာတာပေါ့လေဘလုံးသမားတွေရဲ့ဘဝမရေရမတည်ကြတဲ့ဘဝတွေရောက်ခဲ့ရတာပေါ့ဗ
ျဆိုတော့ဟိုဒီမိုကရေစီအကြောင်းပြောပြီဆိုတဲ့ခါကျတော့ဒီမိုကရေစီအုပ်ချုပ်ရေးစနစ်ဆိုတာလေးကိုလည်းကျွန်တော်တို့နည်းနည်းထက်ပြီးပြောချင်ပါတယ်ဒီစနစ်မှာကဆုံးဖြတ်ချက်ချတဲ့သူတွေဟာသူတို့သဘောနဲ့ကြီးမဟုတ်ပဲသက်ဆိုင်ရာပါဝင်ပတ်သက်သူတွေနဲ့အတူဆုံးဖြတ်ချက်ချတယ်လို့ဆိုပါတယ်ဆိုတော့စစ်တပ်ကအာဏာရယူပြီးတဲ့နောက်တပါတီစနစ်ဖြစ်လာတဲ့အခါမှာကျွန်တော်တို့သတင်းလွတ်လပ်ခွင့်တွေလည်းမရှိတော့ဘူးเนาะတိကျဘောလုံးနဲ့ဆိုင်တဲ့အဖွဲ့အစည်းတွေ NGO တွေလည်းမရှိတော့ဘူးအဲ့ဒီလိုအခြေအနေမှာမြန်မာလက်ရွေးစင်ဘော်လုံးအသင်းနဲ့ဂိုးသမားတယောက်ဖြစ်ခဲ့တဲ့ဥယျာဉ်ထွေးအနေနဲ့အုပ်ချုပ်ရေးအပေါ်မှာဘယ်လိုတွေ့ကြုံရခဲ့ရပါသလဲ
ကျွန်တော်ဘော်လုံးကစားတဲ့အချိန်ပေါ့နော်ကျွန်တော်တို့ခစ်တော့ဆိုရင်လက်ရွေးစင်ရွေးပြီးဆိုရင်လက်ရွေးစင်ပနမရွေးရင်လူအယောက်ကအနည်းဆုံး100နဲ့150ကျားရှိရတယ်ရွေးတယ်တိုင်းနဲ့ပြည်နယ်တွေကရွေးတယ်ပထမတန်းတွေကရွေးတယ်နိုင်ငံခြားသွားမယ်ဗညာနဲ့ပွဲတော်ပွဲရှိသူရွေးလာကြတယ်ဒါပေမဲ့လည်းရွေးလာပြီးတော့နောက်ဆုံးစကားတင်ရွေးတဲ့ခါကျမှစစ်တပ်ကရောက်လာပြီးတော့ယော့ငါတို့စစ်တပ်က၄ယောက်မင်းတို့ထည့်လိုက်အုပ်ချုပ်သူကငါတို့စစ်တပ်ကပါမယ်ဆိုတော့ကျွန်တော်တို့တကယ်ရွေးထားတဲ့လူတွေအားလုံးကဥပမာကျွန်တော်အယောက်20ရွေးတဲ့အယောက်20တဲ့မှာတကယ်နောက်ဆုံး၄ယောက်5ယောက်လောက်ကကြံခဲ့ပြီသူတို့စစ်တပ်ကကစားတဲ့ဘောလုံးသမား၄ယောက်လောက်ကိုကျွန်တော်ထည့်တယ်နောက်ပြီးနိုင်ငံခြားသွားရင်လည်းသူတို့ရဲ့စစ်တပ်ရဲ့အုပ်ချုပ်မှုအောက်ကပဲလိုက်သွားရတယ်ကျွန်တော်ပိုင်ကုန်ကြီးသူတို့ပြီးမှရတယ်သူတို့မပြအောင်ဆိုတော့ဗမာပြည်မှာစစ်တပ်အုပ်ချုပ်နေတဲ့ကာလပတ်လုံးဘောလုံးလောကတိုးတက်လာဆိုမတိုးတက်ဘာကြောင့်လဲတကယ်ဗမာပြည်မှာကောင်းတဲ့ဘောလုံးသမားတွေအများကြီးရှိပေမဲ့လည်းသူတို့လူတွေပါအောင်ပဲသူတို့ထိုးထည့်သွားတဲ့အခါကျတော့ကျွန်တော်တို့ဗမာပြည်ဘောလုံးလောကတိုးတက်ဖို့ဆိုတော့တော်တော်ကြီးကိုဝေလာဝေးပေါ့ဗျာပို့ပြီးနှိမ့်ကြသွားတယ်အုပ်ချုပ်မှုပိုင်းမှာသူတို့စစ်တပ်ကပဲဦးဆောင်ခေါ်သွားတယ်သူတို့စစ်တပ်ကလူတွေပဲလင်းငါရောက်လို့ကျွန်တော်ဘောလုံးသင်းနဲ့ထည့်ပြီးခေါ်သွားတာကိုကျွန်တော်တွေ့ရပါတယ်
ဆိုတော့ဆက်ဆက်ရှိနောက်ပိုင်းမှာကြားရတဲ့ဘောလုံးသတင်းတွေရဆိုရင်ဟောအခြေအနေကဘယ်လိုအထိပြောင်းသွားလဲဘယ်လောက်ထိကျဆင်းသွားလဲခင်ဗျာ
နောက်ပိုင်းကျွန်တော်ဘောလုံးလောကထွက်သွားပြီမယ်လေဘောလုံးလောကအတိုင်းဝိုင်းနဲ့တော့ဆက်သွဲအများနဲ့ရှိတာပေါ့လေဘာကြောင့်လဲဆိုတော့လက်ရွေးစင်ကစားဘောလုံးသမိုင်းပြည်ဒါပေမဲ့ဗမာပြည်က1993လောက်မှာနိုင်ငံတကာကိုလွတ်တဲ့ဘောလုံးသမားတွေရှိတယ်ဒါပေမဲ့လေသူကအကုန်ဗမာပြည်မှာကွန်မတ်တို့တကယ်နိုင်ငံညမှာသွားကနိုင်နေခြေစားဘောလုံးသမားတွေရှိပြီမဲ့လေအကုန်လုံးမလို့ဘူ
း
ဘာကြောင့်လဲအကုန်လုံးမလို့ဆိုတော့တို့နိုင်ငံသွားပြီးအပြင်ရောက်တဲ့ခါကျရင်မျက်စိပွဲ့နားကျယ်ပြီးတော့အကုန်လုံးတို့နိုင်ငံတကာပါလာမဲ့ယူစားတွေမာရီညာတွေဗမာပြည်ကိုတယ်လာမဲ့အဟာမျိုးတွေရှိတဲ့အတွက်ခြေစားဘောလုံးကိုတယောက်စားနှစ်ယောက်စားပဲလို့တကယ်လွတ်မယ်ဆိုရင်ဘောလုံးဗမာပြည်မှာခြေစားဘောလုံးသမားတွေအများကြီးရှိပါတယ်နိုင်ငံတကာသွားမယ်နိုင်ငံတကာရတဲ့ပတ်စံကဗမာပြည်ရဲ့ရတဲ့ပတ်စံနဲ့ပူရလာမယ်သူတို့အဲ့ဒါမျိုးတွေသူတို့ကနေထားပြီးတဲ့အခါကျတော့လွတ်ချင်နိုင်မလွတ်ဘူးတယောက်စားနှစ်ယောက်စားလွတ်တယ်ပြီးရင်ပြန်ခေါ်တယ်တစ်နှစ်နဲ့နှစ်လောက်ပြီးသွားရင်ဗမာဘောလုံးလောကထဲမှာပဲရှင်နေလှုပ်ရှားနေတယ်ဆိုတော့ကျွန်တော်တို့ဗမာပြည်ဘောလုံးလောကပြန်ကြည့်မယ်ဆိုခုခေတ်မှာဆိုရင်တော်တော်ကြီးကိုနှိမ့်ကြလာတယ်တွေ့တယ်ခုနောက်ဆုံး MML ပေါ့နော်မြန်မာ National League ဘောလုံးကစားတာတခါမှမကြုံဘူးပွဲအစပွဲဆုံးကျွန်တော်တို့ပရီးမီးယားလိလိုပဲပထမတစ်ကြော့ဒုတိယတစ်ကြော့ကစားတယ်ပရိသတ်တယောက်မှမရှိဘူးပရိသတ်မရှိတဲ့ဘောလုံးကစားတော့ဘောလုံးသမားတွေရင်ထဲမှာအားပေးအားမြောက်မလို့ရှိတဲ့ခါကျတော့ဟောငါတို့ဘရုမလာမကြည့်တော့လေငါတို့ကစားခြင်းဆိုကစားမယ်ဆိုတဲ့ပုံစံမျိုးနဲ့ချိုးကစားသွားတော့ဘောလုံးကပုံပြီးနှိမ့်ကြလာအဲ့ဒါတွေတော့မြင်တွေ့နေရတာပေါ့ဗျာအခုချိန်ထိ
ဟုတ်ကဲ့ဟိုဥယျာဉ်တွေပြောသွားသလိုပဲပေါ့နော်ကျွန်တော်တို့ဒီလွတ်လပ်စွာဖော်ပြပြောဆိုခွင့်ကိုကြောက်တဲ့အတွက်ကြောင့်မလို့ចောင်းသားဆန္ဒပြမှုတွေ88အချွေတပိတ်ကြီးကြောင့်ရောဒီလွတ်လပ်စွာဆန္ဒပြခွင့်လွတ်လပ်စွာပြောဆိုခွင့်တွေကိုဖိနှိပ်ထားတဲ့ဂျင်းတဲ့အတွက်ကြောင့်မလို့ဆိုရင်တဲ့အတွက်ကြောင့်မလို့ခုနဘောလုံးပွဲတွေမှာလူမရှိတာတွေပိဿတ်မရှိဘဲကစားရတာတွေចောင်းသားပွဲတွေကိုမလုပ်တာတွေရက်ကွက်ပွဲတွေမရှိတော့တာတွေနောက်ပိုင်းမှာတော့ကျွန်တော်တို့ပို့ပြီးကြားရပါတယ်နော်အားစားငွင်းကြီးတွေကိုနော်ကျွန်တော်စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပေးပြီးနေရာရောင်းစားပြစ်လိုက်ကြတာတွေအထိဆိုသွားတာတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့နောက်ဆုံးမင်းကလေးပါဝင်ထွေးเนาะမြန်မာဘောလုံးလောကတိုးတက်လာအောင်ဆိုလို့ရှိရင်ဘလို့များဆောင်ရွက်ရင်တိုးတက်လာမယ်လို့ဝင်ထွေးထင်ပါတယ
်ဘောလုံးလောကတိုးတက်စီခြင်းရက်ွက်ရှိတယ်မြို့နယ်ရှိတယ်တိုင်းအဆင့်ရှိတယ်ပထမတန်းရှိတယ်ခု MM နဲ့အဆင့်ရှိတယ်ပထမဆုံးရက်ွက်တိုင်းရိုက်ွက်တိုင်းမှာဘောလုံးဝင်ရှိရမယ်ကျောင်းတိုင်းကျောင်းတိုင်းမှာဘောလုံးကွင်းရှိရမယ်မြို့နယ်တိုင်းမြို့နယ်တိုင်းမှာခင့်မိတဲ့ဘောလုံးကစင်းကွင်းတွေရှိရမယ်ဒ တိုင်းနဲ့ပြည်နယ်တွေအလုံး14တိုင်း14တိုင်းရှိရင်14တိုင်းမှာခင်မိတဲ့ဘောလုံးကွင်းတွေရှိရမယ်။သိပ်ကျွန်တော်တို့ခင်မိတဲ့လူငယ်ဘောလုံးအပြုစုပြောထောင်တဲ့အသင်းတွေရှိရမယ်။ခုချိန်မှာအားဓာတ်မရှိတော့ဘူး။ကျွန်တော်တို့ခေတ္တကစားခဲ့တော့ကျွန်တော်တို့ရက်ကွက်ကနေတက်လာတယ်။ရက်ကွက်ကစားတယ်။ရက်ကွက်ကနေမြို့နယ်တက်လာ။မြို့နယ်နဲ့တိုက်တိုက်ရနေပြီးတော့လက်ရေးစင်စုပြီးဖြစ်လာတယ်။အဲ့လိုပြုစုပြောတာခုချိန်မှာဘာမှမရှိတော့ဘူး။တခါရေးတဲ့တိုင်းနဲ့ပြည်နယ်ကစားပြီးွားတယ်ဆိုသူများတွေပြောမှကိုကြားတယ်။အော်ကိုအတင်းကဒိုင်းရသွားပြန်ပြီ။၁၈နှစ်ယောက်ကစားတယ်။၁၉နှစ်ယောက်၁၆နှစ်ယောက်ကစားတယ်ကစားတယ်။ဒါပေမဲ့အောင်မြင်မှုစီလာတော့အောင်မြင်မှုမရှိခဲ့ဘူး။ကိုတိုင်းမလို့ကိုနှိမ်ချပြောတာမဟုတ်ကိုတိုင်းပြည်ရဲ့အာကစားမြင့်တက်ခြင်းလေ။ဒါကြောင့်ကျွန်တော်တို့ဖြစ်စေချင်တာဗမာပြည်ဘောလုံးလောကအာကစားလောကတက်ခြင်းနဲ့ဆိုရင်နေရာတဲ့ရက်ွက်တိုင်းမှာမြို့နယ်တိုင်းမှာကျောင်းတိုင်းမှာဘောလုံးကွင်းတွေရှိဖို့ရည်ကြည်ပါတယ်။ခုဆိုရင်ကြည့်ကိုတနေ့ရပဲတက်လာတယ်။ဘောလုံးကွင်းထဲမှာရဟန်းရကွင်းလာစတောက်တယ်ဆိုတော့အဲ့လိုဘလို့သွားကစားလို့ရတော့မှာလေဆိုတော့အရေးကြီးတဲ့ကြောင်းတိုင်းမြို့နယ်တိုင်းရက်ွက်တမိုင်းဘောလုံးကွင်းနေရှင်ဘောလုံးသမားတွေကအားကစားသမားတွေကစိတ်သက်တွေမြင့်တက်ပြီးတော့ငါတို့ရှင်မှာကွင်းရှိတယ်သွားကစားကြမယ်ဆိုပြီးကစားကြရင်ရွယ်ပုံးသီးတွေကပမာပြီးမှအများကြီးရှိပါတယ်အဲ့ရွယ်ပုံးသီးတွေမွေးထုတ်လိုက်မယ်ဆိုရင်ပမာတစ်ချိန်ကရပမာဟေ့ဆိုတာပေါ်နိုင်ခဲ့လိမ့်မယ်နောက်ဆုံးကျွန်တော်တို့လေရွေးစင်ကစားတဲ့အချိန်မှာကျွန်တော်မိပြားကြီးကြားဘူးမှာပေါ့ဥစိန်လိုင်းဘောလုံးကြီးဥစိန်လိုင်းဘာပြောပဲဦးလဲဆိုတော့ငါတို့မမကရိုးရရဘူးနှစ်30လောက်ကြိုးစားရမယ်ဒီပုံနဲ့ဆက်သွားနေဘလို့မှမမီဘူးဆိုတော့အဲ့ဒါမှန်ပါတယ်ခုချိန်ကြီးကြည့်ပါတိုက်ပွဲလိုက်ပွဲလိုက်ကစားရင်ကျွန်တော်ဗမာရိုးရရနိုင်ခဲ့တဲ့အချိန်မျိုးမရှိဘူးခုလာအိုးစုကမ္ဘောဒီးယားတို့ဗီယက်နမ်တို့ပိုတောင်းဆိုတဲ့ဗမာနိုင်ဖို့ဆိုတော့ဗမာလောကကြီးဘောလုံးလောကကြီးတိုးမြင့်မှုအတွက်ကတော့အများကြီးလိုပါသေးတယ်အများတို့အရေးကြီးဆုံးလို့တာတော့ဘောလုံးကွင်းတွေနေရာတကာမှာရှိဖို့လိုပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးရင်ထွေးရေ
ဟုတ်ကဲ့ကျေးဇူးပါတယ်ကိုရေ
အာဂျင်တီးနားဘရာဇီးလ်ချီလီအစရှိတဲ့တောင်အမေရိကနိုင်ငံတွေကလည်းဆက်အာဏာရှင်အောက်မှာနေခဲ့ကြဘူးတဲ့တိုက်ပြည်တွေဖြစ်တဲ့အကြောင်းကိုတော့ကျွန်တော်တို့မမေ့သင့်ကြပါဘူးအခုကျွန်တော်တို့ဆွေးနွေးကလေးကိုညီခုံးမချုပ်ဖြစ်မှာဝမ်းသာစရာသတင်းပုတ်ကိုမျှဝေခြင်းပါတယ်အဲ့ဒါကတော့အမျိုးသမီးတန်းသူညီမျှမှုဆက်ရအခွင့်အရေးအောင်ပွဲသတင်းပုတ်ပါအမေရိကန်အမျိုးသားဘောလုံးသင်းဟာအုပ်စုကတက်ပြီး16သင်းရှုပ်ထွက်ပွဲစဉ်ကိုတက်သွားတဲ့အတွက်စုချေးအမေရိကန်ဒေါ်လာ13သန်းရရှိကြမယ်လို့ခန့်မှန်းကြပါတယ်ဒီစုချေးကိုခွဲတဲ့အခါအမေရိကန်အမျိုးသမီးဘောလုံးသင်းကလည်းရရှိမှာဖြစ်တာကြောင့်သူတို့6သန်းကျော်ရရှိမယ်လို့တွက်ပါတယ်အမေရိကန်အမျိုးသမီးဘောလုံးသင်းဟာစုချေးနဲ့ပတ်သက်ပြီးအမျိုးသားများနဲ့ဒန်းတူအခွင့်အရေးရလိုမှုအတွက်တောင်းဆိုခဲ့ရမှာဒီနေ့ February လကသဘောတူညီချက်ရရှိခဲ့တာကြောင့်အဲ့ဒီသဘောတူညီချက်ရစုချေးရရှိမှာဖြစ်တယ်လို့အကဲခတ်သူတွေကတွက်ပြကြတာပါတကယ်တော့အမေရိကန်ဘောလုံးသင်းကလက်ရှိကမ္ဘာဖလားချန်ပီယံဖြစ်ပါတယ်2015တုန်းကလည်းချန်ပီယံဖြစ်တဲ့အခါမှာစုချေးကတက်တမ်းပဲရခဲ့ပြီး2019ခုနှစ်ချန်ပီယံဖြစ်တော့လည်း4တမ်းပဲရခဲ့တော့အခုအမျိုးသားအသင်းကအုပ်စုကနေတက်တာနဲ့ပဲ13တမ်းဆိုတော့အမျိုးသမီးတွေအတွက်စိတ်မကောင်းဝမ်းနည်းစရာပါပဲဒါပေမဲ့ကွာချက်ကိုသူတို့တိုက်ပွဲဝင်ခဲ့ပြီးရခဲ့တဲ့ February သဘောတူညီချက်အရချန်ပီယံဖြစ်တာတဲ့ကိုအမေရိကန်အသင်းကစုချေးပူရရှိမှာဖြစ်တာကတော့ one day one day ဆရာဖြစ်ရလို့ဆိုရမှာပါခင်ဗျာဘလုံးကဲခတ်တက်ပြသူတွေမှတ်ပါစေလို့ဆုတောင်းလိုက်ပါတယ်ကျွန်တော်တို့
တင်မောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာအပတ်စဉ်ကဏ္ဍကိုနားဆင်ကြည့်ရှုကြရတာပါအခုဆက်လက်တင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍကတော့အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှအမျိုးသားကာကွယ်ရေးအသုံးစရိတ်ဥပဒေကြမ်းကိုဒီဇင်ဘာလ9ရက်နေ့ကအတည်ပြုလိုက်ပြီးတဲ့နောက်မြန်မာနိုင်ငံက PDF အပါအဝင်လက်နက်ကိုင်အဖွဲ့တွေရဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးရေးပါဝင်ပါတယ်ဒီလိုတပတ်အတွင်းထိတ်တန်းရောက်တဲ့မြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကစူးစီးတင်ပြထားကြပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာတပ်အမတ်ကြီးအဆင့်မထားတော့ဘဲတန်ယုံယာယီတပ်ဝခန့်အဆင့်လျှော့ချတော့မှာဖြစ်ပါတယ်အမေရိကန်တန်ယုံနဲ့နှိစက်တဲ့အတိုင်းအဝိုင်းရဲ့အဆိုအရမကြာခင်တာဝန်သက်တမ်းကုံဆုံးတော့မဲ့အမေရိကန်တပ်အမတ်ကြီးတောမတ်စ်ဗိုက်ဒါနေရာမှာအစားထိုးဖို့နောက်ထပ်တပ်အမတ်တွေမပို့တော့ဘဲယာယီတန်ယုံတပ်ဝခန့်အဆင့်ပဲထားတော့မှာပါလက်ရှိအမေရိကန်တန်ယုံဒုတိယတာဝန်ခံဒေဘရာလင်းအနေနဲ့ Shasty Affair လို့ခေါ်တဲ့ယာယီတန်ယုံတာဝန်ခံတာဝန်ကိုယူမယ်လို့လည်းသိရပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့အာဏာသိမ်းပြီးတော့တက်လာတဲ့လက်ရှိမြန်မာစစ်ကောင်စီအပေါ်အတိအမှန်မပြုဘူးဆိုတာအခုလိုတန်တမာရဲ့အဆင့်လျှော့ချပြီးတော့ပြသချင်မုံရတယ်လို့လည်းအကဲခတ်တွေကသုံးသပ်ကြပါတယ်။ အမေရိကန်နိုင်ငံခြားရေးဌာန website မှာဖော်ပြချက်အရလက်ရှိတမ္မကြီးတောမတ်ဗိုက်ဒါဟာ2020ဒီဇင်ဘာ16ရက်မှာမြန်မာနိုင်ငံဆိုင်ရာတမ္မကြီးတာဝန်ကိုစတင်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။ပုံမှန်အားဖြင့်တမ္မရာထူးတက်တန်းကနှစ်နှစ်တာဝန်ယူရတာဖြစ်တဲ့အတွက်အခု2022ခုနှစ်ဒီဇင်ဘာ16ရက်မှာသူ့ရဲ့တမ္မတက်တန်းကုန်ဆုံးမှာဖြစ်ပါတယ်။1988အာနာသိမ့်ပြီးတဲ့နောက်ပိုင်းကလေးကအမေရိကန်အစိုးရကမြန်မာနိုင်ငံမှာတန်အမတ်ကြီးအဆင့်မထားတော့ဘဲရာယီတန်ယုံတာဝန်ခံအဆင့်နဲ့နှစ်ပေါင်း20ကျော်ကြာအဆင့်လျှော့ချသတ်မှတ်ခဲ့တာပါ။သမ္မတဦးသိန်းစိန်လက်ထက်အပြောင်းအလဲတွေစတင်ပေါ်ပေါက်လာတဲ့အချိန်မှာတော့မြန်မာနိုင်ငံကိုသမ္မတဟောင်းဘရက်အိုဘားမားလာရောက်ခဲ့တဲ့2012ခုနှစ်ကြားမှာတန်အမတ်ကြီးအဆင့်ပြန်လည်ဆီလုပ်ခဲ့တာပါ။မြန်မာနိုင်ငံမှာစစ်ကောင်စီကျင်းပမဲ့လာမယ့်နှစ်ရွေးကောက်ပွဲတွေဟာလွတ်လပ်မြတ်တာမှာမဟုတ်လို့မထောက်ခံနိုင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သနီဘလင်ကင်ကလည်းတရားဝင်ပြောကြားထားပါတယ်
။အမေရိကန်ပြည်ထောင်စုအောက်လွှတ်တော်မှာဒီဇင်ဘာ9ရက်နေ့ကအတည်ပြုလိုက်တဲ့မျိုးသားကာကွယ်ရေးအသုံးစည်းဥပဒေကြမ်းမှာမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေး PDF တပ်တွေနဲ့ဒီမိုကရေစီလှုပ်ရှားတဲ့အဖွဲ့တွေကိုလက်နက်မဟုတ်တဲ့ကူညီထောက်ပံ့မှုတွေပေးမယ်လို့ထည့်သွင်းထားပါတယ်။ဒါပြင်မြန်မာနိုင်ငံထဲကတိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာဖက်ဒရယ်စနစ်ခိုင်မာစေရေးအတွက်အထောက်အကူဖြစ်စေမဲ့အစီအစဉ်တွေပေးဖို့လဲအဲ့ဒီမူကြမ်းမှာထည့်သွင်းရေးဆွဲထားပါတယ်စစ်တပ်ကအာဏာသိမ်းတာကိုလက်မခံပဲအရတအုပ်ချုပ်မှုပြန်လည်ပေါ်ပေါက်ရေးထောက်ခံပြောဆိုနေကြတဲ့မြန်မာစစ်ဘက်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့ပေးဖို့လဲမျိုးသားကာကွယ်ရေးအသုံးစည်းဥပဒေကြမ်းမှာထည့်သွင်းထားတာပါမြန်မာနိုင်ငံတော်ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်နေကြတဲ့လူမှုအခြေပြုအဖွဲ့တွေနဲ့အခြေခံလွတ်လပ်မှုအတွက်တောင်းဆိုလှုပ်ရှားလို့မတရားဖမ်းဆီးခံရသူတွေကိုကူညီပေးနေတဲ့အဖွဲ့အစည်းတွေကိုလည်းကူညီထောက်ပံ့သွားရေးသုံးစိတ်မှုချမ်းမှာထည့်သွင်းထားပါတယ်။မျိုးသားပြည်လည်တင်ပြရေးကိုဦးစားပေးဆောင်ရွက်နေတဲ့အရက်ဖက်အဖွဲ့တွေတိုင်းဒေသအဖွဲ့တွေကိုကူညီဖို့အစီအစဉ်တွေလည်းပါပါတယ်။ဒီဇင်ဘာ9ရက်ဗိုလ်တော်ဦးနေ့ကအောက်လွှတ်တော်မှာအတည်ပြုလိုက်တဲ့အမေရိကန်ကာကွယ်သုံးစိတ်မှုချမ်းမှာအခုလိုမြန်မာနိုင်ငံဒီမိုကရေစီရေးအတွက်သုံးစွဲမဲ့အသုံးစိတ်တွေထည့်သွင်းထားတာဖြစ်ပါတယ်။ဒီဥပဒေချမ်းကိုအထက်လွှတ်တော်မှာအတည်ပြုဖို့တော့လိုပါသေးတယ်။
အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးပတ်ဆွန်ဟွန်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။မြန်မာဘက်ကအကျဉ်းသားအများအပြားလွှတ်ပေးပြီးတဲ့နောက်မှာမြန်မာခီးစဉ်သွားဖို့အထူးကိုယ်စားလှယ်ကအစီအစဉ်ထားတာဖြစ်ပါတယ်။သူခီးစဉ်ကနေထူးထူးခြားခြားရက်လက်တွေထွက်လာဖို့မျိုးလင့်ချက်မရှိသလိုအချိန်အကန့်အသတ်တွေရှိနေတာကြောင့်ဆိုပြီးတော့ခီးစဉ်ဖျက်သိမ်းရတာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံခြားရေးဌာနပြောခွင့်ရချမ်ဆွန်ရီက VOA ခမာဌာနကိုပြောပါတယ်။ဒီလအတွင်းဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာ EU အာဆီယံအစည်းအဝေးကိုတက်ရောက်ဖို့ရှိနေတဲ့ကမ္ဘောဒီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့လာမယ့်အနာဂတ်မှာလဲမြန်မာနိုင်ငံကိုအစွမ်းကုန်ဆက်လက်ကူညီသွားဖို့အရည်ရွယ်ထားကြောင်းလဲပြောခွင့်ရသူက VOA ခမာဌာနကို Telegram ကတဆင့်ပြောကြားခဲ့တာပါ။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံကိုဆက်ပြီးတော့ကူညီဖို့စိတ်ပိုင်းဖြတ်ထားပြီးတော့တခြားသောအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းပူးပေါင်းဆောင်ရွက်နိုင်ရေးကြိုးပမ်းသွားမယ်အကြောင်းလဲပြောခွင့်ရသူကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံဟာမြန်မာစစ်အစိုးရကိုဖိအားပေးနိုင်စွာမရှိဘူးလို့ကမ္ဘောဒီးယားနိုင်ငံရဲ့သိပ္ပံဗမောက္ခ M Sovanara ကသုံးသပ်ထားသလိုမြန်မာအရေးဟာအာဆီယံဥက္ကဋ္ဌတူဦးရဲ့တာဝန်မဟုတ်ပဲအာဆီယံအသင်းကြီးတစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့လည်းပြောပါတယ်။အာဆီယံအတွက်လာမယ့်အလဲကျဥက္ကဋ္ဌကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။
ဥရောပသမဂ္ဂ EU ကမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအဖြစ်ယူရိုငွေ6တန်းခွဲပေးရလိုက်ပါတယ်မြန်မာနိုင်ငံတွင်းလူ15တန်းလောက်စားနပ်ရိက္ခာပြတ်လတ်နေတာဒါမှမဟုတ်စားနပ်ရိက္ခာမလုံမလောက်ဖြစ်နေတာကြောင့်ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကတဆင် EU ကအခုလိုကူငွေတွေပေးအပ်ခဲ့တာဖြစ်ပါတယ်လောင်စာစီစည်းနဲ့စားတောက်ကုန်စည်းနှုန်းကြီးမြင့်လာတာကြောင့်မြန်မာပြည်သူတို့ချို့စံနဲ့ဟင်းချက်ဖို့စီကိုတောင်မဝယ်နိုင်တော့တဲ့အချိန်မှာ EU ကကူညီတာဖြစ်ကြောင်းWFP ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။စီးရေးပရိပခါတွေနဲ့ရင်ဆိုင်တုံတွေ့နေရတဲ့မြန်မာနိုင်ငံမှာကုန်စည်စီးဆင်းမှုအခက်အခဲကြုံနေရသလိုအိုးအိမ်ဆုံးခွာတဲ့လူဦးရေလည်းဆက်ပြီးတိုးလာတာကြောင့်တန်းနဲ့ချီတဲ့ပြည်သူတွေနေစဉ်နဲ့အမျှစားနပ်ရိက္ခာမလုံလောက်မှုနဲ့ကြုံလာရတာဖြစ်ပါတယ်။လက်နက်ကိုင်ပရိပခါနဲ့စားနပ်ရိက္ခာမလုံလောက်မှုတွေကြုံနေရချိန်မှာ EU ကအချိန်မီအကူအညီရခဲ့တာလို့လည်း WFP မြန်မာကပြောပါတယ်။ WFP အဖွဲ့ကတော့အစိုးရမှုတဲ့ NGO အဖွဲ့တွေနဲ့ရောရယောအကူအညီထောက်ပံ့ရေးအဖွဲ့တွေနဲ့ပါပူးပေါင်းပြီးအကူအညီအမှန်တကယ်လိုအပ်နေသူတွေလက်ထဲရောက်အောင်လိုက်လံဖြန့်ဝေပေးနေတယ်လို့ဆိုပါရယ်။ရန်ကုန်မြို့စင်ချေဘုံစင်ရသားရက်ွက်တွေအပါအဝင်နိုင်ငံရဲ့အရှိတောင်ပိုင်းအနောက်မြောက်နဲ့နေဆက်ဒေသတွေကပြည်သူ၈သိန်းကျော်အတွက် EU ရဲ့စာနာမှုအကူအညီတွေဖြန့်ဝေပေးသွားမှာဖြစ်ပါရယ်။ဒီအကူအညီကိုအရက်သားများကောင်ဝယ်ဆောင်ရှောက်ရေးဥရောပနိုင်ငံသားများအဖွဲ့နဲ့စာနာမှုအကူအညီပေးရေးစီမံကိန်းအဖွဲ့တို့ကငွေကြေးထောက်ပံ့ပေးခဲ့တာပါ။2022ခုနှစ်ဝင်လာကလေးက မြန်မာနိုင်ငံတစ်လွှားကပြည်သူ၃သန်းအတွက်အစားအစာအာဟာရနဲ့တမွေးဝမ်းကြောင်းလုပ်ငန်းတွေ WFP ကထောက်ပံ့ပေးခဲ့ပြီးအများစုဟာပြည်ပခကြုံနေရတဲ့ချင်း၊ကယားပြည်နယ်နဲ့စကိုင်းမကွေးတိုင်းတွေဖြစ်ပါတယ
်။တပတ်အတွင်းမြန်မာသတင်းတွေကိုပြောပြပြီးတဲ့နောက်တပတ်အတွင်းနိုင်ငံတကာသတင်းတွေကိုဆက်ပြောပါဦးမယ်။အီရန်နိုင်ငံမှာလက်တလော့ဆန္ဒပြပွဲတွေအတွင်းအဖမ်းဆီးခံရသူတွေတဲကပထမဦးဆုံးတဦးကိုကွပ်မျက်တပ်ဖြတ်လိုက်ကြောင်းအီရန်အစိုးရကပြောပါတယ်။တရုတ်သမ္မတရှီချင်းပင်ဆော်ဒီအာရေဗျနိုင်ငံကိုတွားရောက်ပါတယ်။ဒီလိုတပတ်အတွင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုမတ်ဤတန့်စင်နဲ့ကိုအောင်အောင်ကပြောပြပေးပါမယ
်။ဂျာမနီဆွေရကိုအလနက်ကအကြမ်းဖက်နီးနဲ့ဖြုတ်ချပြီးအာဏာသိမ်းမှုကြိုးစားတယ်လို့တန်လျာရှိတဲ့သူတချို့ကိုဂျာမနီရဲကဖမ်းဆီးထားပါလေ။ဂျာမနီနိုင်ငံရဲ့ပြည်နယ်16ပြည်နယ်တွေက17ပြည်နယ်မှာနေရာပေါင်း130ကိုရဲတပ်ဖွဲ့ဝင်အယောက်3000ကျော်ကဗိုလ်နှုန်းနှုန်းကစီးနှင်းရှာဖွေခဲ့တဲ့ဆိုပြီးတော့ဗဟုအစိုးရရှိနေတွေကပြောပါလေ။အကြမ်းဖက်အဖွဲ့ရဲ့အဖွဲ့ဝင်တွေအဖြစ်တန်လျာရှိတာကြောင့်ဂျာမနီနိုင်ငံသား22ယောက်ကိုထိန်းသိမ်းထားတယ်လို့လည်းပြောပါသေးတယ်။သူတို့ဟာနာဇီဂျာမန်အင်ပါယာနိုင်ငံသားများလှုပ်ရှားမှုအဖွဲ့လို့အဓိပ္ပာယ်ရတဲ့ Rush Citizens Movement အဖွဲ့နဲ့ဆက်ဆက်နေသူတွေဖြစ်တယ်လို့လည်းပြောပါသေးတယ်။အဲ့ဒီအကြမ်းဖက်အဖွဲ့ကိုပံ့ပိုးနေတယ်လို့တန်လျာရှိတာကြောင့်ရုရှားနိုင်ငံသားတယောက်အပါအဝင်တခြား3ယောက်ကိုလည်းဖမ်းဆီးထားပါသေးတယ်။ဒီလက်ရဆွန်ဝါးတွေဟာဂျာမန်အင်ပါယာနဲ့အမေရိကန်လက်ရဆွန်ယူအဆ QAnon အတွေးခေါ်တွေကိုခံယူထားကြသူတွေဖြစ်ပြီးနိုင်ငံတော်ကိုလက်နက်ကိုင်စန့်ကျင်အာဏာယူရယူဖို့အစီအစဉ်ရှိရဲဆိုပြတောင်းရှိသူတွေကပြောပါသေ
း။ယူကရိန်းစစ်ပွဲကြာနိုင်တယ်လို့သူအနေနဲ့မျှော်လင့်ထားပြီးတပ်ရင်းအားတွေဖြစ်ဖို့အစီအစဉ်မရှိသေးဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါလေ
။ По поводу того, что Россия ни при каких обстоятельствах не применит первый.
တပ်ရင်းအားတွေအခုချိန်မှာထပ်ဖြစ်စရာမလိုသလိုကာကွယ်ရေးဌာနနဲ့အစိုးရအနေနဲ့ဒီလိုလှုပ်သွားဖို့မရှိသေးဘူးလို့သမ္မတပူတင်ကပြောသွားတာပါ။ယူကရိန်းနိုင်ငံကတပ်ဖွဲ့တွေအတွက်နီလန်ပေါင်းစုံအသုံးချပြီးတော့ဆက်လက်ခုခံကာကွယ်သွားမယ်လို့သူပေါ်သစ္စာခံထားတဲ့သတင်းတောက်တွေတက်ကြွလှုပ်ရှားသူတွေပါဝင်တဲ့ရုရှားလူခွေကောင်စီနဲ့တွေ့ဆုံပွဲမှာသူကအခုလိုပြောတာပါ။မကြသေးခင်ကတပ်သားတက်စုဆောင်းထားတဲ့အထက်ကတသိန်းခွဲကိုယူကရိန်းကိုပို့ထားပြီးဖြစ်ပြီးအဲ့ဒီအထက်က9000ဟာရှေ့တန်းစစ်မျက်နှာမှာတာဝန်ထမ်းဆောင်နေပြီးကျန်တဲ့9000ခွဲလောက်ကတော့ကာဝေးရေးနဲ့ဆိုင်တဲ့တခြားတာဝန်တွေထမ်းဆောင်နေတယ်လို့ဆိုပါတယ်။ဒါ့အပြင်တခြားတသိန်းခွဲကလည်းစစ်တနန်းတက်နေကြတယ်လို့ပြောပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇာလန်စကီကတော့ဒီဇင်ဘာ6ရက်နေ့ကကြာရောက်တဲ့ယူကရိန်းတပ်မတော်နေ့မှာဗီဒီယိုမိန့်ခွန်းအခုလိုပြောပါတယ
်ချိုဒီဒင်းနာရှေဝဂျက်စနစ်စင်ဆာမန်တကိစ
်လွတ်လပ်တဲ့ကျွန်တော်မျိုးဘောကကျွန်တော်မျိုးတော်မျိုးလေကလွတ်လပ်ရေးရင်ပြင်မှာတပ်မတော်နေ့ကိုဆင်နွှဲနိုင်ကြမှာအသေးချပါပဲခရိုင်းမီးယားဒွန်နက်စ်လူဟန်စ်တို့ကိုလွမြောက်အောင်လုပ်ပြီးမှကီဖ်မျိုးတော်ကလွတ်လပ်ရေးရင်ပြင်ကိုရောက်မှာပါလို့သူကပြောသွားတာပါဒီတော့တွင်ယူကရိန်းကို၈နှစ်အတွက်ဒေါ်လာ1800ထပ်မံကူညီပေးသွားဖို့အမေရိကန်လွှတ်တော်အမတ်တွေကအတည်ပြုပေးခဲ့ပါတယ
်။အမေရိကန်ပြည်အောင်စုအထက်လွှတ်တော်အမတ်နေရာအတွက်ဂျော်ဂျီယာပြည်နယ်မှာဒုတိယတကြိမ်ရွေးကောက်ပွဲတွေမှာလက်ရှိဒီမိုကရက်အထက်လွှတ်တော်အမတ်ရာဖိုင်ယယ်ဝမ်နော့ကပြိုင်ဘက်ရီပဘလစ်ကန်ကိုယ်စားလှယ်လောင်းဟာရှယ်ဝေါ်ကာကိုအနိုင်ရသွားပါလိမ့်။ဒီဇင်ဘာလ6ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဒီမိုကရက်အမတ်အနိုင်ရလိုက်တဲ့အတွက်အထက်လွှတ်တော်မှာသမ္မတဘိုင်ဒန်ရဲ့အာဏာရပါတီကအမတ်နေရာအများစုအဖြစ်ပို့ပြီးတော့ခိုင်မာသွားပါလိ
မ့်။
ပြည်သူတွေကသူတို့ရဲ့သဘောဆန္ဒကိုထုတ်ဖော်ပြသလိုက်တာပဲဆိုပြီးတော့ဒီမိုကရေစီစနစ်မှာအတန်ဖိုးအရှိဆုံးစကားလုံးကိုကျွန်တော်ဒီနေရာကနေခွင့်ယူစွာပြောလိုက်ပါတယ်ဆိုပြီးဝေါ်နော့ကအင်္ဂါနေ့ညတော်ကထောက်ခံသူတွေကိုပြောခဲ့ပါတယ်။မဲအားလုံးဒီပါရေတွက်ပြီးချိန်မှာဝေါ်နော့က 50.8% ခိုင်နှုန်းသရဟောင်းထရမ့်ထောက်ခံထားတဲ့ဝေါ်ကာက 49.2% ခိုင်နှုန်းနဲ့ဝေါ်နော့ကကတ်ပြီးတော့အနိုင်ရသွားပါတယ်။အမတ်နေရာစုစုပေါင်း100ရှိတဲ့အထက်လွှတ်တော်မှာအခုတော့ဒီမိုကရက်ပါတီကအမတ်နေရာ51နေရာရီပဘလစ်ကန်ပါတီက49နေရာဖြစ်သွားတာကြောင့်ဒီမိုကရက်ပါတီအတွက်ပို့ပြီးတော့အားကောင်းသွားပါတယ်။
မြောက်ကိုရီးယားကအရှိနဲ့နောက်ဘက်ကပင်လယ်ပြင်နဲ့အမြောက်ကြီး130ကျော်ကိုဒီသတင်းပတ်အစောပိုင်းမှာပစ်ခတ်ခဲ့တယ်လို့တောင်ကိုရီးယားဘက်ကပြောပါတယ်။တောင်ကိုရီးယားနယ်စပ်မှာစီရေးလေ့ကျင့်ကြားစုံစမ်းသိရှိရတဲ့အတွက်အခုလိုပစ်ခတ်တာလို့ဆိုပါတယ်။တချို့မြောက်ဆန်တွေဟာနှစ်နိုင်ငံရေပိုင်နဲ့အကြားကကြားကနေမြေတွေကိုကြားရောက်ခဲ့တာလို့တောင်ကိုရီးယားကပြောပါတယ်။ဒါဟာကိုရီးယားနိုင်ငံကြားတင်းမာမှုတွေရောကြရေးအတွက်ရည်ရွယ်ချက်နဲ့2018ခုနှစ်မှာရရှိထားတဲ့သဘောတူညီချက်ကိုချိုးဖောက်ရာကြတယ်လို့တောင်ကိုရီးယားကပြောပါတယ်။
ဤဝန်နိုင်ငံမှာလက်တလောဆန္ဒပြပွဲတွေအတွင်းအဖမ်းခံရတဲ့သူတွေကပထမဆုံးတယောက်ကိုကွပ်မျက်လိုက်ပြီးဆိုပြီးတော့အစိုးရကကြီးညာထားပါတယ်စက်တင်ဘာလလယ်တုန်းကစတင်ခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းမှာလမ်းပိတ်ဆို့ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တယောက်ကိုဓားနဲ့တိုက်ခိုက်ခဲ့မှုနဲ့အပြစ်ရှိရဲဆိုပြီးမိုဆန်ရှာကာရီဆိုတဲ့သူကိုခြေသာပိတိတုံးကကျိုးပေးကွပ်မျက်လိုက်တဲ့အကြောင်းဤဝန်အစိုးရတည်နေမှာဖော်ပြထားပါတယ်ဤဝန်နိုင်ငံသူကလူမျိုးအမျိုးသမီးငယ်တယောက်ဖြစ်တဲ့မာဆာအာမနီကိုခေါင်းစည်းပဝါကိုစနစ်တကျမဝစ်ဆင်လို့ဆိုပြီးစတေဘာလာတုံးကဘာသာရေးရဲတွေကဖမ်းဆီးထားတဲ့အချိန်မှာတိတ်ဆုံးခဲ့ပြီးတဲ့နောက်နိုင်ငံတော်အစိုးရစန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါလေ။ရှားပြည်ပြုတ်ကျခဲ့တဲ့1989 Islamic Dollar နောက်ပိုင်းအကြမ်းဖက်ဆုံးဆန္ဒပြပွဲတွေဖြစ်ပြီးအဲ့ဒီဆန္ဒပြပွဲတွေအတွင်းမှာဖမ်းဆီးခံရသူ12ယောက်ကျော်တည်တယ်ပြစ်ခတ်ထားရတာကြောင့်နောက်ထပ်ကွပ်မျက်မှုတွေလည်းရှိလာနိုင်တယ်ဆိုပြီးတော့စိုးရိမ်မှုတွေတိုးလာနေပါလေ။ဒီလိုလူထုအုံကြွားမှုနောက်ဆက်တွဲအဖြစ်3ရက်ကြာစည်းဆိုင်တွေပိတ်ထားရေးလှုပ်ရှားမှုကိုလည်းဒီတင်းဘက်တွေမှာကျင်းပခဲ့ပြီးဤရနိုင်ငံတလောအစိုးရအတွင်းမှာအပြောင်းလဲလုပ်ဖို့တောင်းဆိုခဲ့ပါသည် VOA ပါရှားဌာနရဲ့သတင်းပေးပို့ချက်အရအနည်းဆုံးတက္ကသိုလ်အခု20လောက်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဟီရွေမျိုးတော်အပါဝင်တခြားမျိုးတွေမှာကျောင်းသားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကြားထိတိုက်ဖြစ်ခဲ့တယ်လို့ဆိုပါတယ်ဤရန်တရားသူကြီးဟောင်းဂိုလမ်ဟိုဆိန်မာဆန်နီဤရာကတော့စည်းဆိုင်တွေပိတ်ထားဖို့တိုက်တွန်းသူအားလုံးကိုဖမ်းဆီးဖို့အမိန့်ထုတ်ထားပါတယ်ဤရန်မျိုးသမီးတွေဝစားစင်မှုနဲ့ပတ်သက်ပြီးစီကံတီးချက်ဖို့တာဝန်ယူထားတဲ့ဘာသာရေးတပ်ဖွဲ့ဆက်ရှိနေအောင်မလားဖျက်သိမ်းလိုက်ပြီလားဆိုတဲ့အပေါ်မှာမရေရာမှုတွေကြောင့်အခုလိုသတင်းမှမှုပေါ်ပေါက်ခဲ့တာပ
ါတရုတ်သမ္မတရှီဂျင်ပင် Sorry Arabia နိုင်ငံကိုဒီသတင်းပတ်ထဲသွားရောက်ခဲ့ပြီး Sorry Asia မင်းသားမိုဟာမက်ဘင်ဆယ်မန်က Riyadh မြို့မှာရှိတဲ့ El Yamama နန်းတော်မှာဒီဇင်ဘာ10ရက်နေ့မှာခန့်ခန္နာနာကျူစုခဲ့ပါတယ်သမရရှိဟာအာရက်ကဘာမှာအကြီးမားဆုံးတန်တမန်ဆက်ဆံရေးတူးမြင့်လှုပ်ဆောင်မှုရည်ရွယ်ချက်နဲ့ Sorry Arabia ကိုဗုဒ္ဓဟူးနေ့ကရောက်ရှိလာဖြစ်ပြီးတော့ Sorry ဘက်ကလည်းအနောက်နိုင်ငံတွေနဲ့အစဉ်တစိုက်ဆက်ဆံလာရကနေမဟာမိတ်အသစ်တွေတိုးချက်တည်ဆောက်နေတာပါ။နိုဝင်ဘာလတဲ့ကျင်းပခဲ့တဲ့ American သမရတပ်တန်းဝဲရွေးကောက်ပွဲတွေမတိုင်ခင် Sorry ကရည်ရွယ်ထုတ်လုပ်မှုလျှော့ချလိုက်တာတွေကြောင့် American နဲ့ Sorry ကြားဆက်ဆံရေးမပြေမလည်ဖြစ်နေချိန်မှာတရုတ်နဲ့ Sorry Arabia တို့တွေ့ဆုံကြတာပါ။
တပတ်အတွင်းနိုင်ငံတကာသတင်းတွေကိုနားဆင်ကြည့်ရှုကြရတာဖြစ်ပါတယ်။ VOA American အသံကားတွေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပါလိမ့်မယ
်။ထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မှာရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မဲလာဒုက္ခသည်စခန်းမှာနှစ်ပေါင်း20ကျော်လောက်ထပ်ပေါက်မှရှိပဲနေထိုင်နေကြရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ကလေးတွေရဲ့အနာဂတ်ကင်းမဲ့နေတာတွေအပါအဝင်တတိယနိုင်ငံတစ်ခုမှာခေါလုံဝင်ပေးဖို့အတွက်အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့မှာဆန္ဒပြခဲ့ကြပါတယ်လူ့အခွင့်အရေးကြီးညာစာရန်ပါအချက်30တဲက3ချက်လောက်ကိုသူတို့ကိုပေးဖို့ဆန္ဒပြခဲ့တာဖြစ်တယ်လို့ဆန္ဒပြသူဒုက္ခသည်တဦးကပြောဆိုခဲ့ပါတယ်ဒီဇင်ဘာလ10ရက်နေ့စနေနေ့နိုင်ငံတကာလူ့အခွင့်အရေးနေ့မှာအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအဝေးရောက်မြန်မာနိုင်ငံသားတွေစုရုံးပြီးမြန်မာလူ့အခွင့်အရေးအတွက်ဆန္ဒပြပွဲတရက်ကိုဆင်နွှဲခဲ့ပါတယ်။နိုင်ငံတကာလူ့အခွင့်အရေးနေ့မှာတကုံကျောင်းသား9ဦးအပါအဝင်တည်တံကြခံထားရတဲ့ကျောင်းသားပြည်သူတွေနဲ့အတူရက်ဒီကျောင်းပြသခဲ့သလိုမတရားဖန်ဒေါအောင်ဆန်းစုကြည်အပါအဝင်မတရားဖန်စီထောင်ချခံထားရသူအားလုံးကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။2022ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုပေးပွဲကိုစနေနေ့ကနော်ဝေနိုင်ငံအော့စလိုမြို့မှာကျင်းပခဲ့ပြီးဒီနှစ်ဆုရတဲ့ယူကရိန်း၊ရုရှား၊ဘယ်လာရုစ်နိုင်ငံတွေကနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတရားမျှတတဲ့ကဘာကြီးဖြစ်ဆိုတဲ့သူတို့ရဲ့တူညီတဲ့အမြင်တွေကိုဖော်ပြခဲ့ကြသလိုရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုလည်းရှုံချခဲ့ပါတယ်။ဒီကနေ့ယူကရိန်းစစ်ပွဲဟာနိုင်ငံနှစ်ခုအကြားဖြစ်နေတဲ့စစ်ပွဲမဟုတ်ဘဲစနစ်နှစ်ခုအကြားမှာဖြစ်နေတဲ့စစ်ပွဲဖြစ်ပြီးအာဏာရှင်စနစ်နဲ့ဒီမိုကရေစီစနစ်အကြမ်းမှဖြစ်တဲ့စစ်ပွဲဖြစ်တယ်လို့အော်လက်ဆန်ဒါမတီဗစ်ချ်ကပြောဆိုခဲ့ပါတယ်ကတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲควอတာဖိုင်နယ်ပွဲစဉ်နဲ့ဖြစ်စနေနေ့ကရှင်ပြိုင်ကစားကြရမှာမော်ရိုကိုအသင်းကပေါ်တူဂီအသင်းကိုတကောကိုမရှိနဲ့အနိုင်ရရှိသွားပြီးပရိသတ်တွေအထူးစိတ်ဝင်စားနေကြတဲ့ပြင်သစ်နဲ့အင်္ဂလန်ပွဲမှာတော့ပြင်သစ်ကအင်္ဂလန်ကို2ဂိုးတကောနဲ့အနိုင်ရရှိသွားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ရော့ခ်မက်ကလင်းတို့ဖြစ်ကြပါတယ်တနင်္ဂနွေမနေ့ကင် VOA အစီအစဉ်တွေကိုလိုင်းတို32.49လိုင်းလက်မီတာ190တို့ကနေ VOA Facebook ကနေတင်ဆက်ထားတာပါ တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးပြီးမင်္ဂလာပြည့်ဝတဲ့နေ့ဖြစ်ပါစေ။ဒီဝေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်ဆိုမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.